Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင်။ VOA America တိုင်းရ2022ခုနှစ်ဒီဇင်ဘာလ13ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ3049နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖိုင်ယူနာဆင်နိုင်ပါတယ်။ကျမနာလာပါဒီကနေ့မနက်ပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပ
ါ။ဘေးကင်းကျမ်းမင်္ဂလာတရားနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ဒီမနက်ထုတ်လွှင့်ပေးမယ့်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်တန်အမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိလိုက်ပါတယ်။ယူကရိန်းရဲ့အကူအညီပေးဖို့ G7 စက်မှုထိပ်သီးခေါင်းဆောင်တွေလူကိုယ်တိုင်အစည်းအဝေးစတင်ပါတော့မယ်။အီရန်မှာအစိုးရစံကြီးစန္ဒပြပွဲပါဝင်ခဲ့သူနောက်တဦးကိုလူမြင်ကွင်းမှာကွပ်မြက်လိုက်ပါတယ်ဒီသတင်းတွေကိုပြောပြပေးမှာပါနန်းလောင်ရေ
ကောင်းပါပြီရှင်စကိုင်းတိုင်းထက်ကမိဘတင်အိမ်တွေကိုပြန်လည်တိဆောက်ပေးနေတဲ့နေရာမှာနေမြေအခြေအနေနဲ့ကုန်ကြစည်တွေကြောင်းအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့သတင်းကိုလည်းကြားဖို့ရှိပါတယ်
မအားလို့အဆင်မပြေနေကြဘူးပေါ့နော်တကယ်တော့ပြောမလို့ကောင်းတော့အေကတီရဲ့ဆက်စာရင်အေကတီကလာနည်းနည်းတော်ပြီးတာပေါ့နော်ဒီတော့ကားတော့ခေါင်းသားသူ့ပေါင်းလာတော့
အပြည့်ဆုံးကတော့မကြခင်ထုတ်လွှင့်သွားဖို့ရှိပါတယ်ဒါအပြင်မြန်မာစစ်တပ်ရဲ့နည်းမြေရှင်းလင်းရေးဆက်ရဲ့အတွင်းတပယ်ရင်ကရာချီတဲ့အိမ်တွေမိရှုခံရတဲ့ဆိုတဲ့သတင်းနဲ့ထိုင်းနိုင်ငံနဲ့တရားမဝင်ဝင်လာတဲ့မြန်မာအစုလိုက်အပြုံလိုက်အဖမ်းခံနေရတဲ့သတင်းကိုလည်းကြားဖို့ရှိပါတယ်ဒါအပြင်ရုရှားနိုင်ငံထုတ်စွန်းအင်တွေအများအပြားကိုတင်သွင်းနေဆဲဖြစ်တဲ့အိန္ဒိယနိုင်ငံနဲ့အမေရိကန်ကြားဆက်ဆံရေးအကြောင်းကိုလည်းရှုစားနာဆင်ရမှာပါအပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောင်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျမနန်းလောက်တင်ပြပါမယ်ရှင
်ကုလသမဂ္ဂအထွေထွေညီလာခံခရစ်စ်ရှယ်ကော်မတီကတန်မတ်ကြီးဦးကျော်မိုးထွန်းကိုမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ထားရှိပြီးနိုင်ငံကိုယ်စားပြုမှုအရေးကိုတော့ဆိုင်းငံ့ထားမယ်လို့ကုလသမဂ္ဂကရရှိတဲ့သတင်းကအတည်ပြုလိုက်ပါတယ်။တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂမှာနိုင်ငံကိုယ်စားပြုသတ်မှတ်ထားတဲ့ Critical Comedy အစည်းအဝေးကနေတန်မတ်ကြီးဦးကျော်မိုးထွန်းကိုနေမြဲအတိုင်းနောက်ထပ်သက်တမ်းတစ်နှစ်ထားရှိဖို့သဘောတူဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂမှာနိုင်ငံကိုယ်စားပြုမှုအရေးကိုလည်းဆိုင်းငံ့ထားဖို့ကော်မတီဝင်တွေကသဘောတူခဲ့ကြပါတယ်။ VOA ကနေဦးကျော်မိုးထွန်းကို Critical Comedy အစည်းအဝေးဆုံးဖြတ်ချက်မတိုင်ခင်တည့်ရတွဲဆုံမေးမြန်းခဲ့ရမှာယူကရိန်းကိုကူညီသလိုမြန်မာပြည်သူတွေလည်းကူညီဖို့ကုလသမဂ္ဂမှာပြောကြားခဲ့သလိုယူကရိန်းအရေးနဲ့ပတ်သက်ပြီးလည်းကုလသမဂ္ဂမှာထောက်ခံပြောဆိုခဲ့ကြောင်းပြောပါတယ်။ဒါအပြင် Critical Comedy မှာပါဝင်တဲ့နိုင်ငံအများစုရဲ့ထောက်ခံမှုကိုလည်းရရှိလိမ့်မယ်လို့သူယုံကြည်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ Critical Comedy မှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အမေရိကန်ပြည်ထောင်စုရုရှားတရုတ်တို့အပါအဝင်နိုင်ငံ၉နိုင်ငံပါဝင်ကြပါတယ်ခင်ဗျာ။
ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့ယူမြင်တန်းကြားကနေအစဉ်အလာအတိုင်းထုတ်လွှင့်နေကြနှစ်ကုံသတင်းစာရှင်းလင်းပွဲဒီနေ့တော့ကျင်းပမှာမဟုတ်ပါဘူး။ဒါဆယ်စုနှစ်တခုအတွင်းပထမဆုံးအကြိမ်လေးဖြစ်ပါတယ်။တခါတလေနိုင်ရင်နဲ့ချီကြတတ်တဲ့သတင်းစာရှင်းလင်းပွဲမှာပြည်ရင်းပြည်ပသတင်းထောက်လို့ရဲ့မိခွန်းတွေကိုသမ္မတပူတင်ဖြေကြားရတဲ့အထင်ကြီးအခါသမယလည်းဖြစ်ပါတယ်။တဲ့ကူမတိုင်ခင်သတင်းစာရှင်းလင်းပွဲရှိမှာမဟုတ်ကြောင်းရုရှားအစိုးရပြောခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကပြောပါတယ်ဒါပေမဲ့လည်းသမ္မတပူတင်ကနိုင်ငံခြားခီးစင်နမှာရောပြည်ရင်းမှာပါသတင်းမီဒီယာတွေကိုပုံမှန်ဖြေကြားနေပါတယ်လို့လည်းပက်ရှ်ကော့ဖ်ကပြောပါတယ်သမ္မတပူတင်စီမှာသတင်းထောက်တွေနဲ့တွေ့ဆုံနိုင်မဲ့အခွင့်အလမ်းတွေရှိပါလိမ့်မယ်လို့လည်းပြောခွင့်ရသူကပြောပါတယ်အစဉ်အလာအတိုင်းကျင်းပနေကြသတင်းစာရှင်းလင်းပွဲဘာကြောင့်မဖြစ်မရောတလဲဆိုတာကိုတော့ရုရှားအစိုးရပြောခွင့်ရသူကပြောမသွားပါဘူးယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်နေတာဒီဇင်ဘာလဆိုရင်ဆယ်လမြောက်ရှိလာပြီဖြစ်တဲ့အတွက်ရုရှားအစိုးရအနေနဲ့သူ့ရဲ့စစ်ဖက်မဟာဗျူဟာတွေနဲ့ပတ်သက်ပြီးတော့မေးခွန်းတွေနဲ့ရင်ဆိုင်နေရတာပါစစ်ပွဲစတင်ပပောက်ခဲ့တဲ့အစောပိုင်းကာလမှာယူကရိန်းမြို့တော်ကီဖ်ကိုရုရှားတို့သိမ်းပိုက်နှံခြင်းရှိခဲ့တယ်လို့ပဲနိုဝင်ဘာလထဲမှာတော့ယူကရိန်းနိုင်ငံတောင်ပိုင်းခါဆန်မြို့ကနေပါရုရှားတို့တပ်ဆုတ်ခဲ့ရတာဖြစ်ပါတယ်
ယူကရိန်းနိုင်ငံနဲ့အတူသွေးစည်းညီညွတ်ပြီးမမိတ်မတုံဆက်လက်ထောက်ခံမယ်ဆိုတာကိုစက်မှုထိပ်သီး9နိုင်ငံ G7 ခေါင်းဆောင်တွေတနင်္လာနေ့မှာထပ်လောင်းအတည်ပြုလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုတုံ့ပြန်ရေးအတွက်ယူကရိန်းဘက်ကအရေးပေါ်လိုအပ်နေတဲ့စည်ရင်းနဲ့ကာကွယ်ရေးပစ္စည်းတွေဖြည့်ဆည်းပေးဖို့လည်းကတိပြုကြပါတယ်။ယူကရိန်းနိုင်ငံတဝမ်းမျိုးတွေကအရေးကြီးတဲ့အခြေခံအဆောက်အုံတွေအထူးသဖြင့်စွမ်းအင်နဲ့ရေပေးဝေရေးစက်ရုံတွေကိုပြစ်မှတ်ထားပြီးရုရှားတို့ကလူမဆန်စွာရရက်ဆက်ဆက် တိုက်ခိုက်နေတာကိုလည်း G7 ကရှုံချလိုက်ကြောင်းအမေရိကန်သမ္မတအင်ဖြူတော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီမစင်မချင်းတိုက်ခိုက်မှုတွေကိုစစ်ရာဇဝမှုအဖြစ်သုံးစွဲထားပြီးကြေညာချက်ကဖော်ပြထားပါတယ်ပူတင်ရဲ့မတရားတဲ့စစ်ပွဲကိုပံ့ပိုးနေကြသူတွေကိုလည်းကြေညာချက်မှာရှုံချထားပါတယ်အဲ့ဒီကြေညာချက်ကို G7 ခေါင်းဆောင်တွေပြင်သစ်နိုင်ငံပါရစ်မြို့မှာယူကရိန်းစစ်ပွဲအပြီးပြန်လည်တည်ဆောက်ရေးဆွေးနွေးပွဲမလုပ်ခင်တရက်အကြိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီးကလည်းအဲ့ဒီဆွေးနွေးပွဲကိုအွန်လိုင်းကနေတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
အီရန်အစိုးရစန့်ကျင်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးတော့အကျဉ်းသားတယောက်ကိုထံမှန်ကြိုးပေးကွပ်မျက်လိုက်ကြောင်းအီရန်အတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်ဟီဂျပ်ခေါင်းဆောင်ပဝါကိုစနစ်တကျမို့လို့ဆိုပြီးတော့အီရန်ဘာသာရေးရဲတွေဖမ်းဆီးထားတဲ့အချိန်မှာအသက်20နှစ်အရွယ်မာရှာအမနီတည်ဆုံးခဲ့ရတဲ့ကိစ္စကိုမကျေနပ်ရကစက်တင်ဘာလကစပြီးတော့နိုင်ငံတော်ဆန္ဒပြပွဲတွေပေါပေါက်လာတာပါအကျဉ်းသားမာဂျစ်ရီဇာရနာဗတ်ကိုဆက်လို့ရေးသုံးဝန်ချီဆက်ကနေလူအများရှိကိုကျိုးပေးကွပ်မျက်လိုက်တာဖြစ်တယ်လို့အီရန်တရားရေးဌာနရဲ့ The Mizan သတင်းအေဂျင်စီကပြောပါရယ်အခြားဆန္ဒပြသူတွေကိုတတိပေးတဲ့အနေနဲ့မတ်ဟတ်မြို့မှာအခုလိုကျိုးပေးကွပ်မျက်လိုက်တာလို့လည်းပြောပါရယ်ပြီးခဲ့တဲ့လအတွင်းမတ်ဟတ်မြို့မှာဆန္ဒပြသူတွေကိုအာဏာပိုင်တွေကတပ်ဖြတ်နေတဲ့အပေါ်စိတ်ဆိုးသောတာထွက်နေတဲ့ရနာဗတ်ကလုံခြုံရေးတပ်သားနှုတ်ကိုဓာတ်ထိုးတိုက်ခိုက်ခဲ့တဲ့ဆိုပြီးတော့ဆွဆွဲခံခဲ့ရတာပါအီရန်နိုင်ငံတွင်းက3လကြာဆန္ဒပြပွဲတွေအတွင်းသေဆုံးသူက488ဦးထက်မနည်းရှိပြီးတော့တကပိတ်ကြားနာမှုကနေလူသတ္တဆင်ထက်မနည်းသေတံအမိန့်ချမှတ်ခံခဲ့ရတယ်လို့တက်ကြွအလှရှာသူတွေကပြောပါတယ်။အီရန်ဆန္ဒပြပွဲကိုစောင့်ကြည့်လေ့လာနေတဲ့အီရန်လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ရဲ့အဆိုအရဖမ်းဆီးခံရသူက18,200ကျော်ရှိတယ်လို့ပြောပါတယ်။အဆိုအရဆန့်ကျင်ရေးဆန္ဒပြပွဲနဲ့ဆက်နွယ်ပြီးလူတယောက်ကိုပြစ်ခဲ့တဲ့တပတ်ကပဲပထမဆုံးအကြိမ်ကြိုးပေးကွပ်မြစ်ခဲ့တာဖြစ်ပါတယ်။
ဒီ UI American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UI American တာကတရင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကဟိုတယ်တစ်ခုကိုပိတ်မတ်ထားပြီးတနင်္လာနေ့ကဘုံးတွေတနတ်တွေနဲ့ပစ်ခတ်ခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်ပွားပြီးတနတ်သမားအ ਨੇ ဆုံး3ဦးသေဆုံးကနိုင်ငံသားသား2ဦးအပါအဝင်တခြားလူ21ဦးဒဏ်ရာရှိသွားပါတယ်ကာဗူးမြို့တော်ရဲ့အယောင်းဝယ်စီကားရနေရာမှာရှိကြတဲ့ရှာအီနော်အထက်မြင့်ဟိုတယ်မှာတရုတ်နိုင်ငံသားအတော်များများနဲ့တခြားသူတွေတက်ခုနေကြတာဖြစ်ပါတယ်။အဲဒီဟိုတယ်ကိုနေခင်ပိုင်းမှာတနတ်သမား3ဦးဝင်ရောက်စီးနှင်းခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကတုံ့ပြန်တိုက်ခိုက်မှုအတွင်အဲဒီတနတ်သမား3ဦးစလုံးသေဆုံးကြောင်းတာလီဘန်ပြောခွင့်ရဇာဗူဟီလာမူဂျာဟစ်ကပြောပါတယ်နိုင်ငံသားတွေတဦးတလီမှတေဆုံးခြင်းမရှိဘူးလို့လည်းသူကပြောပါတယ်ဒါပေမဲ့နိုင်ငံသားနှစ်ဦးကတော့အသက်ဘေးကနေလွတ်မြောက်ရေးအတွက်ဟိုတယ်ပြတင်းပေါက်ကနေခုန်ချခဲ့တဲ့အတွက်ဒဏ်ရာရှိသွားတယ်လို့သူကပြောပေမဲ့အသေးစိတ်ကိုတော့ရှင်းမပြပါဘူး emergency လို့ခေါ်တဲ့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့အစည်းကတော့ထိခိုက်တေဆုံးမှုတွေများတယ်လို့ပြောဆိုထားပါတယ်သူတို့စေယုံနဲ့တမီတာအကွာလောက်မှာ1ကီလိုမီတာအကွာလောက်မှာတိုက်ခိုက်မှုဖြစ်ခဲ့တာလို့လည်းပြောပါတယ်တေဆုံးတိခိုက်တဲ့ရရှိသူ21ဦးရှိပြီး3ဦးကတော့ဆေးရုံရောက်ရှိတဲ့အချိန်မှာတေဆုံးတာဖြစ်ကြောင်း Twitter လူမှုကွန်ရက်မှာရေးသားထားပါတယ်ခင်ဗျာ
ပီရူးနိုင်ငံရဲ့သမ္မတအစ်ဒီနာဘောလတီက2026မှာကျင်းပဖို့ရှိနေတဲ့ထွေထွေရွေးကောက်ပွဲကိုနှစ်နှစ်စောပြီးတော့2024ခုနှစ်မှာကျင်းပနိုင်ရေးလွှတ်တော်ကိုအကြံပြုတင်ပြမယ်လို့ပြောပါတယ
် interpretando de la manera más amplia la voluntad
နှစ်ထောင်24ခုနှစ်ဧပြီလမှာအထွေထွေရုပ်ောက်ပွဲကျင်းပနိုင်ရေးအတွက်လွှတ်တော်နဲ့သဘောတူညီချက်ရရှိနိုင်ရေးဆောင်ရွက်ဖို့ဆုံးဖြတ်ထားကြောင်းသမ္မတဒီနာဘောလတီကပြောဆိုခဲ့တာဖြစ်ပါတယ်ကွန်ဂရက်လွှတ်တော်ကိုဖျက်သိမ်းမှုကြိုးပမ်းခဲ့တဲ့လက်ဝဲရင်သမ္မတပက်ဒရိုကတ်စတီလိုကိုပြီးခဲ့တဲ့ဗုဒ္ဓနေ့မှာရှာထူးကဖယ်ရှားခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့ရွေးကောက်ပွဲတတိယကျင်းပပေးဖို့ဆိုပြီးမြို့တော်လီမာအပါဝင်နိုင်ငံတော်သွေးထွက်တန်ရုံဆန္ဒပြပွဲတွေပေါပေါက်လာတာပါဒါကြောင့်လဲသမ္မတတဘောလာတီကရွေးကောက်ပွဲဆော့ပြီးတော့ကျင်းပနိုင်ရေးတနင်္လာနေ့ရုပ်သံမင်ခုံမှာပြောဆိုသွားတာဖြစ်ပါတယ်သမ္မတဟောင်းကတ်စတီလိုရှာထူးကဖယ်ရှားခံရပြီးတဲ့နောက်အစိုးရရှင့်နေဟောင်းလည်းဖြစ်သူသမ္မတလည်းဖြစ်တဲ့ဘောလာတီကသမ္မတတာဝန်ယူလိုက်တာဖြစ်ပါတယ်သမ္မတဘောလာတီကရှင့်နေဟောင်းသူဖြစ်သူပက်ဒရိုအဂူလိုကိုဝန်ကြီးချုပ်တာဝန်ပေးအပ်ခဲ့ပါတယ် သမရကက်စတီလိုကိုရာထူးကဖေရှားမှုအပေါ်မချေနိုင်ရာကပေါပေါလာတဲ့ဆနပြပွဲတွေမှာဆယ်ကျော်သက်သူအပါအဝင်လူနှစ်ဦးသေဆုံးခဲ့ပါတယ်။တီနာပေါ်လာတီဟာ2016ခုနှစ်နောက်ပိုင်း9နှစ်တာကာလအတွင်း6ဦးမြောက်သမရလေးဖြစ်ပါတယ်။သမရဟောင်းကက်စတီလိုရဲ့18လသားသမရတက်တန်းအတွင်းမှာတော့သူနဲ့သူ့ရဲ့မိသားစုအပေါ်စုံစမ်းစစ်ဆေးမှု6ကြိမ်နဲ့ရင်ဆိုင်ခဲ့ရတယ်လို့သမရနှုတ်ထွက်ပေးရေးလူမှုဆန္ဒပြပွဲတွေလည်းပေါပေါခဲ့ပြီးအထိုက်ခံပါတီကကြောထောင်နောက်ခံပေးထားတဲ့ကွန်ဂရက်လွှတ်တော်နဲ့လည်းအာဏာလွန်ဆွဲပွဲတွေပေါပေါခဲ့တာဖြစ်ပါတယ်။
အမေရိကန်ရဲဌာနတွေကမှုကင်းဆိုင်ရာအစီရင်ခံမှုစနစ်ပြပြောင်းလဲထားတာနဲ့အတူပြီးခဲ့တဲ့နှစ်အတွင်းအမုံတရားအခြေခံမှုကင်းတွေကြာဆင်းလာခဲ့ကြောင်းအစီရင်ခံထားခဲ့ပေမဲ့တခြားသောဆက်ဆက်ဌာနတွေကတော့ရေဘူးရအဖြစ်အမုံတရားအခြေခံတဲ့မှုကင်းတွေတိုးလာတယ်လို့အစီရင်ခံကြကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကတင်းလာနေမှာပြောပါတယ်မနစ်ကဆိုရင်နိုင်ငံတဝန်းရှိဥပဒေစိုးမိုးရေးဌာနပေါင်း 18,000 ကျော်မှာ 4,000 လောက်ကအမုံတရားအခြေခံတဲ့ရာဇဝတ်မှုနဲ့ပတ်သက်လို့အစီရင်ခံထားတာမရှိကြောင်း FBI ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ရဲတပ်ဖွဲ့ရဲ့အစီရင်ခံချက်အရာကတော့အရင်နှစ်ကနဲ့စာရင်63ရာခိုင်နှုန်းကနေ65ရာခိုင်နှုန်းကိုရော့ကျသွားတယ်လို့ပါရှိပါတယ်ခင်ဗျာ။
ကဘာတဝမ်ဩဇာလွန်မိုးဖို့ကြိုးပမ်းနေတဲ့တရုတ်နိုင်ငံရဲ့ထိတ်တန့်နိုင်ငံစီးနွေထဲမှာပါကစ္စတန်နိုင်ငံပါဝင်နေတာကိုလေ့လာမှုတစ်ခုမှတွေ့ရပါတယ်။တရုတ်လွန်မိုးမှုနဲ့ရင်ဆိုင်ရနိုင်ခြင်းအများဆုံးရှိနေတဲ့ဒုတိယနဲ့တတိယနေရာမှာတော့ကမ္ဘောဒီးယားနဲ့စင်ကာပူနိုင်ငံတို့အသီးသီးရှိနေကြတာပါ။အဲ့ဒီကထိတ်တန့်ဆယ်နိုင်ငံစီးထဲက၈နိုင်ငံကတော့အာရှတိုက်နိုင်ငံတွေဖြစ်ပါတယ်။တရုတ်ရဲ့လွှမ်းမိုးမှုအနည်းဆုံးရှိတဲ့နိုင်ငံတွေကတော့ပါရာဂွေး၊နော့မက်ဆီဒိုနီးယားနဲ့အယ်ဘေးနီးယားတို့ဖြစ်ပါတယ်။2022ခုနှစ်တရုတ်နိုင်ငံအညွန်ကင်းရဲ့စူဇန်လေလာမှုထဲမှာတော့နိုင်ငံပေါင်း82ခုကပညာရှင်တွေကိုသူတို့နိုင်ငံတွင်တရုတ်တို့ရဲ့လှုပ်ရှားမှုတွေကိုမေးမြန်းခဲ့တာဖြစ်ပါတယ်။တရင်မာဖြန့်ဝေမှုတိုက်ဖျက်ရေးလုပ်ကိုင်နေတဲ့တိုင်ဝမ်အခြေစိုက် Double Think လက်ပြက်လက်အောက်ခံ CITW Network ကလေလာစူးစမ်းပြီးတော့အစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။နိုင်ငံတစ်ခုချင်းစီကသတင်းမီဒီယာပညာရေးစီးပွားရေးအရက်ဖက်စစ်ဖက်တရားဥပဒေစိုးမိုးရေးဌာနညီပညာကဏ္ဍပြည်တွင်းနိုင်ငံရေးနဲ့နိုင်ငံခြားရေးမူဝါဒစတဲ့နယ်ပယ်900မှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးတော့ CITW ကမေးမှန်းခဲ့တာဖြစ်ပါတယ်။တရုတ်တို့ရဲ့နိုင်ငံရက်ချလှုပ်ရှားဆောင်ရွက်မှုတွေထဲမှာအစိုးရအရာရှိတွေကိုငွေကုန်ကြေးကြခံပြီးတော့ခီးစဉ်တွေစီစဉ်ပေးတာပညာသင်စရိတ်ပေးပြီးတော့ကျောင်းသားတွေခေါ်ယူတာသတင်းပညာသင်တန်းသုတေသနလုပ်ငန်းတွေအတွက်ငွေကြေးထောက်ပံ့တာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်တာအပြင်စစ်ဖက်ပူပေါင်းဆောင်ရွက်မှုတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံရဲ့ချင်းကပ်မှုတွေကိုမြင်လာအောင်လို့အခုလိုသုတေသနပြုလေ့လာခဲ့တာဖြစ်ကြောင်း Double Think လက်ပြဥက္ကဋ္ဌက VOA ကိုပြောဆိုခဲ့ပါတယ်အင်္ဂါနေ့မနေ့ဖဲထိတ်တန့်ရောက်တဲ့တွင်ကိုတော့ကိုခင်မောင်စိုးမင်းနဲ့ကျမနန်းလာတို့ပြောပြခဲ့တာပါရှင်။ VOA American တန်ရဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကို line to meter 3049အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။အရင်ဆုံးတော့ပြည်တွင်သတင်းတွေနဲ့စားရအောင်ပါ။စကိုင်းတိုင်းဒေသကြီးတပည့်ရင်မြို့နယ်ထဲကကျေးရွာတွေကိုမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့ဆယ်ရတာကာလအတွင်းကျေးရွာ18ရွာကနေနေအိမ်ရာချီမိရှုခံခဲ့ရတယ်လို့စစ်ဘေးရှောင်နေသူကိုကူညီပေးနေသူတွေကပြောပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ကျေးရွာကနေအိမ်တွေမိရှုခံရတာလို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့တပည့်ရင်မြို့နယ်ထဲကအခြေအနေတွေကိုတော့ကုရဲမုံကတင်ပြထားပါတယ်ရှင
်စကိုင်းတိုင်းဒေသကြီးတပည့်ရင်မြို့နယ်တွေကိုမြန်မာစစ်တပ်ကဒီဇင်ဘာလ2ရက်နေ့ကစလို့နေမြေရှင်းလင်းရေးလုပ်နေတာဒီဇင်ဘာ12ရက်ဆိုရင်10ရက်ရှိနေပြီဖြစ်ပါတယ်။ဒီနေမြေရှင်းလင်းတဲ့10ရက်အတွင်းမှာကျေးရွာ18ရွာကနေအိမ်တွေမိရှုခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်သူကအခုလိုပြောပါတယ်
။ရှင်နေရတော့အရန်ကြီးကိုဟိုးဝါးနေကြ။ရွာပေါင်း18ရွာမိရှုသွားတယ်ကြ။ဟုတ်ကဲ့။နေရင်6600ကျော်900နီးပါးလောက်ပြီးသွားတယ်ဗျာဟုတ်တယ်များလားဒီလိုလေရကုန်မဲဦးအင်းပင်တော်တော်ဆိုးရကြအရွာကြီးဟုတ်ကျော်မှာရှိတဲ့အင်ဂျီနဲ့ဆိုင်တော်တော်လေးတော်တော်နည်းနည်းပါးပါးပဲကျွန်တော်ဦးမဲအင်းလေးဖြစ်ပြီးတော့ခုခုရရင်လည်းတော်တော်ကတော့ကြမှာမသိပေါ်အောင်ရောက်တော့တာဟုတ
်ဒီကြီးရ18ရွာထဲမှာနှမြားကြီးရွာကနေရင်300ကျော်မီးရှို့ခံခဲ့ရပြီးအင်းပင်ကြီးရွာကနေရင်250အထိမီးလောင်ကျွမ်းခဲ့တယ်လို့ညောင်လှကြီးရွာနဲ့မြန်မာစစ်တပ်ကဒီကြောင်ကနေပြစ်ခတ်လို့ကလေးငယ်တွေအပါအဝင်73ဦးအထိတေဆုံးခဲ့တဲ့လက်ရကုံကျွာတို့ဟာနေ200နီးပါးမိလောင်ဆုံးရှုံးခဲ့ရတယ်လို့မြေပြင်မှာကောက်ယူထားတဲ့ခံမှန်စည်ရင်းတွေကဖော်ပြပါတယ်။ဒီစည်ရင်းအချက်လက်တွေဟာဒေသခံတွေမြေပြင်မှာကောက်ယူထားတဲ့ခံမှန်စည်ရင်းတွေဖြစ်ပြီးတော့ဒီအရေးအတွက်ထက်လည်းများနိုင်တယ်လို့မြန်မာစစ်တပ်ရှိနေသေးတဲ့အတွက်အတိအကျကောက်ယူဖို့လည်းခက်ခဲနေသေးပါတယ်။ တင်းလန်နေအထိမီရှုခံနေရတဲ့ကြေးရတွေရှိနေပြီးဒီကြေးရတွေဟာတိုက်ပွဲဖြစ်ပွားတာမရှိဘဲမီရှုခံခဲ့ရတာဖြစ်တယ်လို့ဒီပဲရင်ဒေသခံသူကတူကြုံတွေ့နေရတာတွေကိုအခုလိုပြောပြပါတယ
်ကျွန်တော်ကဒီ90ရာခိုင်နှုန်းလောက်ပါသွားတာကတော့တော်တယ်ရှင်ရတာပဲဒါမှမကျန်သေးဘူးဖုန်းကြီးကြောင်းနဲ့နေသက်တာဖုန်းကြီးကြောင်းပေါ့ဗျာသူမျိုးတွေအိမ်ပြန်တဲ့ဟာလေးကသူမျိုးတွေအိမ်ကြီးထုပေါင်းပြီးနေရပါသူကြောင်းနေရဒီနေ့ကိုတနေ့ကိုရှုပ်နေတယ်ဗျာတိုက်ပွဲကဒီနားဆိုရင်ကျွန်တော်ဒီတစ်လောက်ကတော့ဘာတစ်ခုမှတိုက်ပွဲမဖြစ်ဘူးဗျာသူမျိုးတစ်ခုမှမကြခဲ့ဘူးအဲ့လိုတိုက်ပွဲလည်းမဖြစ်ခဲ့ဘူးဒီကမှဒါအလွတ်ကိုစစ်စစ်ရင်တစ်ခုအနေနဲ့မီးရှို့တဲ့တက်ကိုလာတဲ့အနေအထားဖြစ်သွားတာဗျာ
ဒီပင်းရင်မျိုးနယ်တဲကကျေးရွာနေအိမ်တွေမီးလောင်လောင်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပဲ2029မှာ KIA နဲ့ PDF အဖွဲ့တွေကမီးရှို့လို့စကိုင်းတိုင်းနဲ့နေအိမ်248လုံးမီးလောင်ကျွမ်းခဲ့တယ်လို့ဒါသတင်းထုတ်ပြန်ထားပါဗျ။နေအိမ်တွေမီးလောင်လောင်နဲ့ပတ်သက်လို့ဒေသခံတွေကမြန်မာစစ်တပ်ကမီးရှို့တာလို့အခိုင်အမာပြောဆိုပြီးစစ်ကောင်စီကတော့ဒါတွေနဲ့ပတ်သက်လို့ညှင်းဆုံနေပါတယ်ခင်ဗျာ။
တပယ်ရင်မြို့နယ်ထဲကကြေးရွာတွေမီးရှို့ခံရတဲ့အခြေအနေကိုရဲမွန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့မီးပေးတင်ပြည်သူတွေကိုကူညီနေတဲ့သူတွေရဲ့အခက်အခဲတွေကိုလည်းတင်ပြပေးကြပါရစေစကိုင်းတိုင်းထဲမှာပဲမီးပေးတင်လို့နေစရာမဲ့ဖြစ်နေသူတွေအတွက်တဲအိမ်တွေကိုပြန်လည်တည်ဆောက်ပေးနေကြတာမှာနေမြေအခြေအနေကုန်ကျစရိတ်တွေကြောင့်ကူညီပေးနေသူတွေအခက်တွေ့နေကြပါတယ်မီးပေးတင်ပြည်သူတွေအတွက်တဲအိမ်ဆောက်လုပ်ပေးနေတဲ့အခြေအနေသတင်းပေးပို့ထားတာကိုတော့ကိုခင်မောင်စိုးမင်းကပြောပြထားပါရဲ့ရှင်
။စကိုင်းတိုင်းမှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားလက်နက်ကင်တိုက်ပွဲတွေကြောင့်ရွာလုံးကျွန်းနီးပါးနေရဆုံခွာထွက်ပြေးနေရသူတွေတစားတဲ့တစားပုံမများပြားနေပါတယ်။စစ်ကောင်စီဘက်ကရွာတွေထဲဝင်ပြီးနေအိမ်တွေကိုမီးရှို့တာလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်မီးရှို့ခံရလို့နေစရာလုံးဝမရှိတော့တဲ့သူတွေအတွက်အလူရှင်တွေရဲ့ကိုစား SNC မီးပေးစစ်ပေးပညာရေးကူညီစောင့်ရှောက်ရေးအဖွဲ့ကတဲအိမ်တလုံးကိုကြက်နှစ်သိန်းဝန်းကျင်နဲ့ဆောက်လုပ်ပေးနေတာပါအစပိုင်းမှာဆောက်လုပ်ပေးရမယ့်တဲအိမ်65လုံးသာမှန်းထားခဲ့ပေမဲ့အခုချိန်မှာတော့ရာနဲ့ချီတဲအိမ်ဆောက်ရမယ့်အနေအထားတွေရှိနေတယ်လို့အဖွဲ့တာဝန်ခံကပြောပါတယ်နေမြေတွင်ကလက်နက်ကင်ပြိပကတွေကြောင့်လဲအဖက်ဖက်မှာအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်း SNC တာဝန်ခံကိုစိုးမိုးအောင်ကပြောပါတယ
်။ကျွန်တော်လည်းပြောလို့ရတယ်။နည်းနည်းတော့အနေအများလေးကကိုကအနေအများပင်မဲ့တော့အခုလက်ရှိဒီဘာဒီဘာသားတွေပေါ့နော်ဆန္ဒနေရတာကကိုယ့်ထဲအချိန်ပြီးပို့ဆိုရလေကျွန်တော်တို့ဆိုတာကဒီလိုနေလို့ရတယ်ဒီလိုမှဆိုရင်တော့ကျွန်တော်ခင်ကအိပ်ပြနေရတော့မရှိတော့တဲ့နေရာကြီးမှာတော့ကျွန်တော်လည်းမနေကြဘူးကဒီလိုကြီးကြောက်နေလို့ဒါတွေကဖြစ်လာမှလည်းမဟုတ်ဘူးပုံစံပဲဒုက္ခရောက်နေမှာအဲဒါတော့ကျွန်တော်တို့အနေနဲ့ကတော့ဒီရက်ကတော့ကျွန်တော်တို့ကုညီတရားလို့သူတို့ဆင်ပြေသွားရင်ကျွန်တော်တို့ဆင်ပြေရတဲ့အတူပဲကြ
တဲအိမ်တွေကိုကုညီသူတွေကအခမဲ့ဆောက်ပေးကြတာပါကျွေးမွေးစရိတ်နဲ့ပစ္စည်းဝယ်စရိတ်တဲယူပိုးဆောင်ကတွေဈေးတက်လာလို့အရင်ကတဲအိမ်တစ်လုံးအတွက်ကုန်ကျစရိတ်နှစ်သိန်းကနေအခုနှစ်သိန်း3000အဖြစ်ပြောင်းလဲသတ်မှတ်ထားရပါတယ်အလူရှင်တို့ရဲ့အကူအညီနဲ့ဆယ်ရက်အတွင်းမှာတဲအိမ်ပေါင်း80ကျော်ဆောက်လုပ်ပေးနိုင်ခဲ့တယ်လို့ပြောပါတယ်အခုတိဆောက်ပေးနေတဲ့ရွာတွေတဲစစ်ကြောင်းနောက်ပြန်ဆုတ်တာရှိပေမဲ့အဲ့ဒီစစ်ကြောင်းတွေပြန်လာမှကိုတော့ဒေသခံတွေစိုးရိမ်နေကြဆဲရှိပါတယ်။နေစရာလုံးဝမရှိကြသူတွေကိုဦးစားပေးနေရာချထားပြီးတချို့ကလည်းဘုန်းကြီးကျောင်းနဲ့တောထဲမှာဖြစ်တယ်လို့နေနေကြရတယ်လို့အကူအညီပေးသူတွေကပြောပါတယ်။
ကျွန်တော်တို့ဒါအခုလုပ်နေတဲ့နေသားမှာကအားလုံးတော့အဆင်မပြေနေကြဘူးပေါ့နော်။တကယ်တမ်းပြောမှဆိုရင်ကောကအိမ်မရှိရဲ့သက်သာရင်အိမ်ရှိရဲ့သူကဒါအနေနဲ့ကြော်ရရပေါ့နော်။ကျွန်တော်ကားတစ်ခေါက်သာသူ့ပေါင်းလာတော့ပူကြီးကမဟဲ့ဆိုရင်ဒါအားလုံးဆန္ဒနေရတဲ့ဒုက္ခတွေဒီခုမိခင်းနေရတဲ့ပြည်သူတွေကဒါအနည်းအနည်းဆုံးတော့ဒါထောက်ကူတော့ပြုမှာပါဗျ။
စကိုင်းတိုင်းတပင်းမြို့နယ်တဲကကြေးရွာပေါင်း15ရွာနဲ့ရေဦးမြို့နယ်တဲကကြေးရွာ9ရွာမှာဒီဇင်ဘာလထဲနေအိမ်မီးရှို့ခံရလို့နေစရာအပြင်စားစရာကိုအကူအညီလိုအပ်နေတဲ့သူတွေအတော်လေးများနေတဲ့အကြောင်းအကူအညီပေးသူတွေကပြောပါတယ်အဲ့ဒီအထက်မှာတက်ကြီးရွယ်ဦးတွေနဲ့ကျန်းမာရေးမကောင်းသူတွေကလေးတငယ်တွေလည်းပါဝင်တယ်လို့သူတို့ကပြောပါတယ်စကိုင်းတိုင်းတဲကမြို့နယ်တစ်ခုမှာရွာပေါင်း15ရွာလောက်ရှိပြီးမြို့နယ်တွေကလည်းအတော်များတဲ့အတွက်အကူအညီလိုအပ်နေတဲ့ရွာပေါင်းကရာခိုင်အထက်မှာရှိနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ
စကိုင်းတိုင်းတဲက ဒီစကိုင်းနိုင်တဲ့ကမိဘတင်ပြည်သူတွေကိုကူညီနေတဲ့သူတွေရဲ့အခက်အခဲတွေအကြောင်းကိုခင်မောင်ဆိုမင်းတင်ပြသွားတာပါရှင်တောတာရှင်များရှင် VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်ရင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုသာမကနိုင်ငံတကာနဲ့ဒေတာရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်ဒါအပြင် VOA ရဲ့ YouTube Twitterနဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့ Time ဘက်ကသတင်းတပုတ်ကိုတင်ပြပေးချင်ပါတယ်။ Time မြန်မာနယ်စပ်တက်ပြည်နယ်မဲအောင်စွန်ပြည်နယ်ထဲကိုမြန်မာတွေအစုလိုက်အပြုံလိုက်ဝင်ရောက်လာနေပြီးတော့တစ်ပတ်အတွင်းမှာပဲအထောက်အထားမဲ့မြန်မာ120ကျော်နဲ့လူမောင်ခိုးပွဲစား9ယောက်ဖမ်းဆီးခံရရတယ်လို့ဆိုပါတယ်။ဒီသတင်းကိုတော့ Time အခြေစိုက် VOA မြန်မာဝိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ Time မြန်မာနယ်စပ်တက်ပြည်နယ်နဲ့မယောင်ဆောင်ပြည်နယ်တွေထဲကိုတစ်ပတ်အတွင်းအထောက်ထားမဲ့မြန်မာ120ကျော်ဝင်ရောက်လာကြောင်းသက်ဆိုင်ရာနယ်စပ်လုံခြုံရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်ခဲ့တယ်ဆိုပြီးအလုံသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်အခု2020ဒီဇင်ဘာလ5ရက်ကနေ7ရက်အထိတစ်ပတ်အတွင်းမှာထိုင်းနိုင်ငံမြောက်ပိုင်းမယောင်ဆောင်ပြည်နယ်ထဲမှာမြန်မာနိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ဆိုတာ KR ပြည်နယ်ပေါ့ဗျာ KR ပြည်နယ်ဘက်ကနေတရားမဝင်လာတဲ့မြန်မာ89ယောက်နဲ့သူတို့ကိုပို့ဆောင်ပေးတဲ့လူမောင်ကိုလူပွဲစား9ယောက်ကိုတက်ဆိုင်ရလုံခြုံရေးတပ်ဖွဲ့တွေကနေဖမ်းမိတယ်ဆိုတော့ကြောင်းသတင်းထုတ်ပြန်ထားတာရှိပါတယ်။အလားတူပဲတိုင်းနိုင်ငံမြောက်ပိုင်းတက်ပြည်နယ်လက်ဆောက်ဒေသတဝိုက်မှာလည်းတရားမဝင်မြန်မာ35ယောက်တဲ့မင်းဖမ်းဆီးခိန်းသိမ်းထားတယ်ဆိုတဲ့ကြောင်းတိုင်းလုံခြုံရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်ထားတာရှိပါတယ်။မဲအောင်ဆောင်ပြည်နယ်နဲ့တက်ပြည်နယ်နဲ့မှာအခုတစ်ပတ်အတွင်းမှာတရားမွေမြန်မာ120ယောက်ရဲ့လူမောင်ခိုးလူပွဲစား9ယောက်ရဲ့ကိုတက်ဆိုင်ရာလူမျိုးတပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းနိုင်ခဲ့တယ်ဆိုတဲ့အကြောင်းကျွန်တော်သိရပါတယ်ဗ
ျအခုဆိုရင်တရားမွေမြန်မာတွေဝင်လာတက်တဲ့နေဆက်လန်းတွေကိုလည်းတင်းတင်းကြပ်ကြပ်စောက်ကြပ်ပြီးဖမ်းဆီးနေတယ်လို့ထိုင်းနိုင်ငံအတွင်းပိုင်းကိုရောက်နေတဲ့မြန်မာတွေကိုလည်းမနဲ့ဝီလီဝီလင်းအချိန်မှာလဝကအပါဝင်အဖွဲ့ဆောင်ကဝင်ရောက်စစ်ဆေးနေတာကြောင့်ထိုင်းတနင်္ဂနွေလုံးမှာနေ့စဉ်စစ်စင်ရေးကြောင့်ဖမ်းပြီးတဲ့မြန်မာတွေရာခိုင်နှန်းလောက်ရှိနေတယ်လို့လည်းပြောပါတယ်
။တရားမဝင်တွေဘလောက်ရှိတယ်လဲဆိုတာကိုသိရအောင်အိတ်တကားခောက်ပြီးတော့ဝီလီဝီလင်းချိန်ချိန်မှာကျွန်တော်စပြီးတော့မနေ့9နာရီဝီလီဝီလင်းချိန်ချိန်မှာစတင်ပြီးတော့ဖမ်းဆီးမှုတွေစပါတယ်။မနေ့9နာရီကနေ9နာရီကျော်တွင်ပေါ့။အဲ့ဒီမှာလည်းသက်ဆိုင်ရာအလုပ်သမားဌာနလဝကမှုခင်းရေးနေမီလုံခြုံရေးတပ်ဖွဲ့အကုန်လုံးပါဝင်ပြီးတော့ကျွန်တော်စစ်ဆေးနေရတာလေနေ့စဉ်နဲ့ဆိုလို့ကျွန်တော်တို့မဲဆောက်ပါဝင်ထိုင်းတနိုင်ငံလုံးမှာရှိတဲ့ KI ဒေတာအလိုက်မှာတော့အနည်းဆုံး10ခန်းလောက်ရှိတဲ့ဟာတွေအပေါင်းလိုက်မယ်ဆိုတော့နေ့စဉ်နေ့စဉ်ရှားနဲ့ချီပြီးဖန်ကန်နေရတယ်လို့ကျွန်တော်သုံးသပ်လို့ရပါတယ်
။ထိုင်းမြန်မာနယ်စပ်မှာတော့အထောက်ထားမဲ့ရွှေပြောင်းလုံသမားတွေသာမကနိုင်ငံရေးလှုပ်ရှားမှုတွေကြောင့်တိတ်ဆောင်လာသူတွေလည်းအဖမ်းဆီးခံရတာတွေရှိပါတယ်။ထိုင်းနိုင်ငံအတွင်းမှာအထောက်ထားမဲ့တွေကိုလက်မှတ်လုပ်ပြီးတဲ့ကာလပြီးဆုံးသွားချိန်မှာတော့နောက်ထပ်ဝင်လာတဲ့သူတွေကိုပိုက်စိတ်တိုက်ဖမ်းဆီးနေပြီးနေရက်ပြန်ပို့နေတာတွေကိုလည်းလုပ်နေတာပါ။အခုဆိုရင်ထိုင်းနယ်စပ်အချုပ်တွေမှာတော့မြန်မာနိုင်ငံသားတွေနဲ့ပြည်နေပြီးဖမ်းမိသူတွေကဒဏ်ကြေးပေးဆောင်ရတာတွေလုပ်ရတယ်လို့တချို့ကတော့45ရက်ချုပ်နှောင်ခံရပြီးတဲ့အခါမှာနေရက်ပြန်ပို့တာတွေကိုလည်းလုပ်နေပါတယ်ရှင်။
ထိုင်းနိုင်ငံတွင်ဝင်လာတဲ့အထောက်အထားမဲ့မြန်မာတွေဖမ်းဆီးခံရတဲ့သတင်းမအေးမှတင်ပြသွားတာပါရှင်။သောတာရှင်များရှင်။ VOA ကိုသောတာရှင်တွေအင်တာနက်ကနေပြီးတော့အကြံပေးစာတွေပေးပို့လို့ရတယ်၊နားဆင်လို့ရတယ်၊သတင်းချင်းတွေတောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွင်းနိုင်ပါတယ်။ VOA ရဲ့ Facebook ကနေလည်းစာပြီးတော့ရေးသားဆက်သွင်းနိုင်ပါတယ်။သောတာရှင်တွေရေးသားပေးပို့လာရတဲ့စာတွေကိုတော့ကျမတို့စောင့်မျှော်နေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကားနဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေအပြီးမှာတော့အခုတော့နိုင်ငံတကာသတင်းဆောင်မဖက်အလက်ပေးရအောင်ပါ။ ယူကရိန်းပေါ်ရုရှားကကျူးကျော်မှုကိုရှုံချခြင်းမရှိတဲ့အပြင်ရုရှားနိုင်ငံထုတ်စွမ်းအင်တွေကိုအများအပြားတင်သွင်းနေဆဲဖြစ်တဲ့အိန္ဒိယနိုင်ငံနဲ့အမေရိကန်ကြားဆက်ဆံရေးမှာမေခွန်းထုတ်စရာတွေဖြစ်လာနေပါတယ်ယူကရိန်းရုရှားအရေးအမေရိကန်နဲ့အိန္ဒိယတို့သဘောထားကွဲနေတဲ့ဆိုပေမဲ့လို့တရုတ်အရေးနဲ့ပတ်သက်လာရင်တော့အမေရိကန်နဲ့အိန္ဒိယတို့ကမိတ်ဖက်သဘောရှိနေဆဲဖြစ်ကြောင်းသုံးသပ်တာတွေလည်းရှိပါတယ်။ VO သတင်းထောက်ဇာရာဇမန်ပေးပို့တဲ့သတင်းတော်ကိုတော့မအီတန်စင်ကတင်ဆက်ထားပါတယ်ရှင
်။ယူကရိန်းပေါ်ရုရှားသမ္မတဗလာဒီမီယာပူတင်ကစစ်ထိုးနေချိန်မှာရုရှားအနေနဲ့တာမန်ရဲ့အရာရောဗန်နာရဲ့အရာပါတီးကြအထူးကြံဖြစ်အောင်ဖယ်ကျင်ဖို့အမေရိကန်ပြည်အစုကမိတ်ဖက်တွေနဲ့လက်တွဲပြီးတော့လုပ်ကိုင်နေပါတယ်။
Putin is an aggressor.
Putin ကအကြမ်းဖက်သမားဖြစ်ပါတယ်။သူကအကြမ်းဖက်သမားဖြစ်ပြီးဒီအတွက်သူပြန်ပြီးပေးဆပ်ရပါလိမ့်မယ်
။အိန္ဒိယကတော့ငြင်းငြင်းဖော်ဆောင်ဖို့တောင်းဆိုနေပေမဲ့လည်းအိန္ဒိယနိုင်ငံအတွက်လက်နက်အများဆုံးတင်ပို့ပေးနေတဲ့ရုရှားကိုကုလသမဂ္ဂညီလာခံမှာရှုံချဖို့မဲပေးရမှာအိန္ဒိယဘက်ကမဲမပေးဘဲနဲ့ကြားနေခဲ့ပါတယ်။ဒါ့အပြင်ရုရှားနိုင်ငံထုတ်ရေးနယ်တွေကိုလည်းအိန္ဒိယနိုင်ငံကအများအပြားဝေထားတာပါ။အခုလိုအိန္ဒိယနိုင်ငံရဲ့ကြားနေမှုလို့ရအပေါ်မှာအမေရိကန်ဘက်ကဝေဖန်ပါတယ်
။ In our judgment, it is important that all countries
especially to the point Russia နဲ့ညီနိုင်နိုင်တဲ့နိုင်ငံတွေအပါအဝင်နိုင်ငံအားလုံးအနေနဲ့စစ်ပွဲရအောင်ပူတင်ကိုတွန်းအားပေးဖို့လိုအပ်ပါတယ်
။တစ်ဖက်မှာလည်းကမ္ဘာပေါ်မှာရေနံတည်တည်မှုတတိယအများဆုံးနေရာမှာရှိနေတဲ့အိန္ဒိယနိုင်ငံကတော့အစင်မပြတ်လိုအပ်နေတဲ့စွမ်းအင်ကိုဈေးသက်သက်တာနဲ့ဝယ်နိုင်ဖို့လိုတယ်ဆိုပြီးတော့ပြောဆိုထားပါတယ်
။ We have seen that
India Russia ဆက်ဆံရေးကနေအကျိုးဖြစ်ထွန်းတာကိုတွေ့ရပါတယ်။ကျွန်တော်တို့အတွက်အကျိုးရှိနေသေးတဲ့အတွက်ဒီတိုင်းဆက်သွားဖို့ဆန္ဒရှိပါတယ်
။ဒီနေ့အတွင်းရုရှားကနေစွမ်းအင်တင်သွင်းမှုအများဆုံးနိုင်ငံအဖြစ်အိန္ဒိယကထိတ်ဆုံးရောက်နေရပါ။ဒီတိုင်းဆက်ဖြစ်အောင်မယ်လို့အိန္ဒိယအရာရှိဟောင်းမန်ဂျူဆတ်ကခံမှန်ပါသည
်။ We have become more sort of
မူဝါဒရေးရပိုင်းကိုပိုင်ဆုံးဖြတ်တဲ့နေလန်ကိုတုံးလက်ရှိပါတယ်။ဆိုလိုတာကအိန္ဒိယနိုင်ငံရဲ့အကျိုးစီးပွားအပေါ်မှာပဲအခြေခံပြီးတော့ကျမတို့ရဲ့ဆုံးဖြတ်ချက်တွေချကြတာပါအမေရိကန်ကကျမတို့အတွက်အင်မတန်အရေးကြီးတဲ့မိတ်ဖက်ဖြစ်ပါတယ်အမေရိကန်ရဲ့အကျိုးစီးပွားကိုလည်းထက်သွင်းစဉ်းစားပေမဲ့လည်းကျမတို့နိုင်ငံရဲ့အကျိုးစီးပွားအတွက်အသင့်တော်ဆုံးလှုပ်ရကိုပဲဦးစားပေးစဉ်းစားသွားမှာဖြစ်ပါတယ်
ယူကရိန်းအရေးမှာအိန္ဒိယနိုင်ငံဘက်ကနှုတ်ဆက်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဝေဖန်ပါတယ်။အမေရိကန်ရဲ့ပြိုင်ဘက်ရုရှားပေါ်မှာအိန္ဒိယရဲ့ထောက်ခံမှုညှော်နေဖို့အမေရိကန်ဘက်ကလိုအပ်နေတယ်ဆိုပြီးတော့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIP ကတာမနာဆာလီကူဒင်တို့လိုပညာရှင်တွေကသုံးသပ်ကြပါတယ်
။ While in the near term we would love for countries
to Ukraine ပေါ်ရုရှားကျူးကျော်မှုမှာတခြားနိုင်ငံတွေကလည်းအမေရိကန်လိုပဲရုရှားကိုဝမ်းရှုတ်ချလာဖို့လိုပါတယ်။ဒီထက်ပိုကြီးမားတဲ့မူဝါဒရေးရာပြဿနာကတရုတ်ပဲဖြစ်ပါတယ်။တရုတ်ကိုတံပြန်တာမှာအိန္ဒိယကအင်မတန်အရေးပါတဲ့မိတ်ဖက်လို့မြင်ပါတယ်
။အင်ဒိုပစိဖိတ်ဒေသမှာတရုတ်ရဲ့ဩဇာကိုထိန်းသိမ်းဖို့အထူးသဖြင့်ဂျပန်၊ဩစတြေးလျ၊အမေရိကန်နဲ့အိန္ဒိယတို့၄နိုင်ငံပါဝင်တဲ့ Quad အဖွဲ့ကနေတဆင့်အိန္ဒိယနိုင်ငံအပေါ်အမေရိကန်ကအားထားနေရတဲ့အကြောင်းအောက်တိုဘာလတုန်းကဘိုင်ဒန်အစိုးရရဲ့အမျိုးသားလုံခြုံရေးမူဝါဒရေးရာကြေညာချက်မှာဖော်ပြထားပါသည
်
အိန္ဒိယဖက်ကဥတီပြီးတော့တရုတ်နိုင်ငံရဲ့တွန်းအားပေးလုပ်နေတာတွေကိုရပ်အောင်လုပ်တဲ့အဖွဲ့အစည်းတစ်စိတ်တစ်ပိုင်းမှာအိန္ဒိယကလည်းပါဝင်လိုပါတယ်
။အိန္ဒိယနိုင်ငံရဲ့အထက်ကုံတွေဘက်အမေရိကန်ပြည်အောင်စုပြီးရင်ဒုတိယကတရုတ်နိုင်ငံဖြစ်ပါတယ်။တရုတ်ဦးဆောင်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်မှုအဖွဲ့မှလည်းအိန္ဒိယနိုင်ငံပါဝင်တာပါ။နေမီပြည်နာဖြစ်လေရှိတဲ့အိန္ဒိယနိုင်ငံရဲ့ပြိုင်ဘက်ပါကစ္စတန်နိုင်ငံနဲ့တရုတ်ကဆက်ဆံရေးညှိနှိုင်းတာပါ။တရုတ်ရဲ့တိုးပွားလာနေတဲ့ရည်ဖမ်းချက်တွေကိုတံပြန်နိုင်ဖို့အိန္ဒိယကအမေရိကန်နဲ့ပူးပေါင်းလှုပ်ဆောင်ဖို့လိုပါတယ်
။ The approach might differ. I think the extent
နီလန်ချင်းကွဲပြားနိုင်မိမဲ့ရွေးချက်ချင်းတူပါတယ်။တရုတ်ကိုတံပြန်ဖို့အင်ဒိုပစိဖိတ်ဒေသဒါမှမဟုတ်လဲကွက်ကနေတဆင့်နီလန်ချင်းကွာခြားနိုင်မိမဲ့ရွေးချက်ချင်းတူတယ်ဆိုတာသိကြပါတယ်။
2023ခုနှစ်မှာရုရှားအရေးထက်စာရင်တရုတ်ကိုတုံ့ပြန်ဖို့ဘုံရွေချက်အပေါ်မှာအမေရိကန်နဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးမှာတရားဝင်ပို့ပြီးတော့အာရုံစိုက်လာကြမယ်လို့ခန့်မှန်းထားပါတယ်ရှင်
။အိန္ဒိယနဲ့အမေရိကန်ကြားဆက်ဆံရေးအကြောင်းမှအတန်းစင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်မှာထုတ်လွှင့်သွားမယ့်အပတ်စဉ်ကဏ္ဍတွေမှာတော့သတင်းတောက်မဆုစီပွားရေးဘလော့ဂါတွေပြောသည်များနဲ့တသက်ရောင်သတင်းလွှာစတဲ့အပတ်စဉ်ခဏတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အခုလို VOA ကနေထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရော VOA ရဲ့အင်တာနက်စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ကြပါတယ်ရှင
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမှာ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 103တမမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာပါနဲ့ခင်ဗျာတောသားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနက်ခင်းဆုံးလွှင့်ချက်တွေကိုမနက်6နာရီခန့်နဲ့ချီလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေရော VOA ရဲ့ website နေပါတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်တော်မဲ့ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့သတင်းထောက်မဆုစီပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့သတင်းထောက်မဆုနဲ့စားကြရအောင်ပါ။နှစ်တစ်နှစ်ရဲ့နောက်ဆုံးလရောက်လာပြီမလို့နောက်နှစ်ဆန်းအတွက်ပြင်ဆင်မှုတွေအပြင်လူမျိုးဘာသာပေါင်းစုံနှစ်စဉ်ပျော်ရွှင်ကြတဲ့ Christmas ပွဲတော်နှစ်တစ်ခုစတဲ့ဖြင့်ပွဲတော်ရာသီလည်းရောက်ရှိလို့လာပါပြီ။တနစ်တာကာလအတွင်းပြည်တွင်းစစ်တပ်နဲ့အိုးအိမ်ဆုံခွာတင်းရှောင်နေရသူတွေကတော့အစဉ်အလာပွဲတွေကိုဖျက်ဆီးဖို့တဲ့ငြိမ်းချမ်းတည်ငြိမ်တဲ့ဘဝကိုရဖို့ပိုးပြီးတော့လှူလာနေကြတာပါ။ရန်ကုန်ကပေးပို့လာတဲ့တင်းထောက်မဆုကိုတော့ကိုသားညွန့်ဦးကတင်ဆက်ထားပါတယ်ရှင်။
မြို့ပါတာပေါင်းစုံနှစ်စဉ်နှွဲပျော်လေးရှိတဲ့ခရစ်စမတ်နဲ့နှစ်တကူပွဲတော်တွေကိုပျော်ဝဲရှင်ပွဲဖြစ်ကျင်းပပြီးတော့ဖျက်ဆီးကြမယ်ဆိုရင်စစ်ဘေးသင့်ပြည်သူတွေနဲ့အိုးအိမ်ဆုံးခွာရသူတွေကိုစာနာထောက်ထားကြဖို့နှိုးဆော်တိုက်တွန်းမှုတွေရှိနေပါတယ်။ပြီးခဲ့တဲ့2021ခုနှစ်ခရစ်စမတ်ကာလတုန်းကကလီငယ်တွေပါဝင်လူအစုလိုက်ပြုံလိုက်မိရှုတက်ဖြတ်ခံရတဲ့ကြားပြည်နယ်ဒီသာခေါ်ကီနီပီဖူဆိုးမြို့နယ်မှာတော့ဒီနှစ်ခရစ်စမတ်ယာသီကသူတို့အတွက်စိတ်ဒဏ်ရာတွေကိုပြန်ပြီးတော့သတိရစေမယ်လို့ဆိုပါတယ်။မြလုံးကျွန်းညီပါအုံရင်ဆွန့်ခွာနေကြရတဲ့ဖရူဆိုဒေတာကန်တွေဟာသူတို့စစ်ရှောင်ရာအရမှာဆူတောင်းဝေးပြူတာလောက်ပဲဒီနှစ်ခရစ်စမတ်ကိုဖျက်ဆီးဖြစ်လိမ့်မယ်လို့စစ်ရှောင်တွေကအကူအညီပေးနေသူတူကပြောပါတယ်
။ဒီနေ့ကျတော့လူတွေကပျော်ပွဲရှင်ပွဲထဲပေါ့နော်။ဆိုကိုယ်စိတ်ထဲမှာရှိတဲ့ဟာလောက်ပဲဖျားဝတ်ပြုပြီးတော့သွားကြမယ်ပုံစံတွေကိုများလိမ့်မယ်ပျော်ပွဲရှင်ပွဲတော့ကျွန်တော်ဘာမှတော့မလုပ်နိုင်ဘူး။လုပ်နိုင်တဲ့အနေထားလည်းမရှိဘူးအဲ့လိုမျိုးပေါ့နော်။လောက်ဖို့လေကျွန်တော်တို့စစ်စင်တွေကပိတ်တော့မရှိဘူးတော့ဥမာအနေဆုံးတော့ဟောစစ်တောင်းကြမလားဘာလို့ကြမလဲအဲ့လိုမျိုးကွာကူအဲ့လိုမျိုးတွေပဲရှိဖို့ပုံများမဖြစ်နေပါဘူးဆိုတော့ကျွန်တော်ရင်းနှီးကလည်းတင်ငန်းစာအများကြီးရထားတယ်ဒီချက်ဖို့အတွက်စစ်တောင်းပေးရတော့ဖြစ်ဖြစ်ပေါ့နော်စစ်ရှောက်ရင်လည်းဘယ်လိုမျိုးညာရဲ့တော့ဖို့တော့ဟိုရှိကြတော့ပေါ့နော်သူတို့လည်းစိတ်ထဲမှာဒါတန်ရရခဲ့တယ်ဆိုတော့ပွဲလုပ်ဖို့ဒီပါဖို့ရတော့ရှိပါမဟုတ်ပေါ့က
ဖရူဆိုမြို့နယ်မိုးဆိုးရွာနီးမှာလူစုလိုက်ပြုံလိုက်မိရှုတက်ဖြတ်ခံရတဲ့ဖြစ်စဉ်က2021ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာဖြစ်ခဲ့တာပါ။ကလေးငယ်အမျိုးသမီးအမျိုးသားစုစုပေါင်း35ဦးကိုမြန်မာစစ်တပ်ကမိရှုတက်ဖြတ်ခဲ့တာလို့ဒေသခံကာကွယ်ရေးဖွဲ့တွေဘက်ကထုတ်ပြန်ထားသလိုနိုင်ငံတကာအဖွဲ့အစည်းတချို့ကလည်းဒီဖြစ်စဉ်ပေါ်မှာရှုံချခဲ့ကြပါတယ်။စစ်ရှောင်နေရသူတွေမှာစာဝတ်နေနဲ့ကျမကြီးဘက်မှာတော်လေးအခက်အခဲရှိနေတယ်လို့သိရပါတယ်။မြို့ပေါ်မှာလည်းနေထိုင်သူမရှိသလောက်အတော်လေးနေသွားနေပြီလို့အကူအညီပေးနေသူကပြောပါတယ်။
ဖို့ဆိုမျိုးပါတော့နေထိုင်နေတဲ့လူကတော့မရှိတော့ဘူးလို့ပြောခရတာပေါ့နော်အကုန်လုံးကဆစ်ဆောင်သွားတဲ့အနေအထားမျိုးရှိရပါတော့အေးနော်ဆိုတော့ထင်တာပေါ့နော်ကျွန်တော်ဖို့ဆိုတဲ့မှာလည်းနှစ်ပတ်ပါကျန်တာပဲဒီဟိုအရင်နေ့ကျွန်တော်ဒီဇင်ဘာမှာဒီခရစ်စမတ်နေ့ရက်မှာပေါ့နော်ကျွန်တော်ဝင်ရှိခံလိုက်ရပြီးရနောက်ပိုင်းမှာတော့လုံးဝတစ်ထဲမှာသူရှိတော့အဲ့လိုမျိုးဖြစ်သွားတယ်ဖို့ဆိုမျိုးပေါ်မှာဘူးမရှိတော့အဲ့လိုမျိုးအနေအထားမျိုးဖြစ်သွားတယ်
နှစ်စဉ်ဒီဇင်ဘာလရောက်လာပြီဆိုလို့ရှိရင်နှစ်တကူပွဲတော်ပါဝင်ခရစ်စမတ်ပွဲတော်ဟာလည်းခရစ်စတန်ဘာသာဝင်တွေသာမကပဲနဲ့လူမျိုးဘာသာမရွေအတူဆင်နွှဲပျော်ရွှင်လေးရှိတဲ့ပွဲတော်တစ်ခုပါ။ဒါပေမဲ့လည်းဆက်အနာသိမ်းခါတဲ့မြန်မာနိုင်ငံမှာတော့လက်နက်ကိုင်တိုက်ပွဲတွေကြောင့်မှအုံရင်ဆွန့်ခွာပြီးတော့ထွက်ပြေးနေရသူတွေဟာဒီအစင်လာတွေကိုပျော်ဝဲရှင်ပွဲဖြစ်ဖြတ်တန်းနိုင်ဖို့ကအတော်လေးလှမ်းဝေးနေပါတယ်။လက်နက်ကိုင်နှစ်ဖက်တိုက်ပွဲကြားနေထိုင်နေရတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲဒေသခံတူကလည်းဘာသာရေးပွဲတွေနဲ့ပျော်ဝဲရှင်ပွဲတွေကိုပြီးခဲ့တဲ့နှစ်ကလေးကမဆင်နွှဲနိုင်ခဲ့တဲ့အကြောင်းပြောပါတယ်။
ဆိုတော့လေအရင်နေ့ကတည်းကပေါ့နော်ဒီအကျဉ်းချုပ်ပဲပေါ့နော်ဆွရှုပ်ဆိုဒီမလောက်ဖြည့်တဲ့နေရာတွေညားပါတယ်ဘာလို့ဆိုဒီ
ဒီကာလနဲ့လည်းမလောက်ဖြစ်ပေါ်တော့ဦးအိမ်ကျွန်းနေရတဲ့အစီအစီတွေများတယ်အသက်သေးသွားတဲ့ရတဲ့တူတူတွေများတယ်အသက်သေးသွားတဲ့ဦးအိမ်တွေများတယ်ပေါ့နော်ဟောအရင်လိုမျိုးကိုယ်ရဲ့အကြီးကျယ်တွေလောက်လို့မရတော့ပါဘူးဒီကာလလောက်လည်းမလောက်နိုင်ကြတော့ပါဘူးပေါ့နော
်ပြစ်ခတ်တန်တွေနဲ့လက်နက်ကြီးလက်နက်ငယ်အတန်တွေကိုနေ့စဉ်ညီပါကြားနေရတဲ့ရက်ကပြည်သူတွေပို့ကတော့နှစ်သိမ့်မျောလင်းချက်ကတိုက်ပွဲတွေအများပြီးဆုံးဖို့ပါဒါမှလည်းတော်လိုင်းကာလမဖြစ်မနေဆက်ရှိနေမယ်ဆိုရင်လည်းကြုံတွေ့လာနိုင်တဲ့အခြေအနေတွေအတွက်ပြင်ဆင်ထားပါတယ်လို့သူကပြောပါတယ်
။မြန်မာတက်မြို့လေးဆက်ကြတော့ဒီကြည့်ပြီးတော့အမြန်ပြီးစီရှင်တာပေါ့နော်။ဒါမဲ့ဒီတော်လိုင်းရေးပေါ့နော်။မပြီးမရှင်းတော့လောက်ရအောင်မှာပဲပေါ့နော်။ပြီးတော့ပြီးစီရှင်တာနဲ့အသက်ပြီးသွားတဲ့တီတူတွေလည်းများတယ်ဦးအိမ်တက်စီတာလည်းများတာပေါ့နော်အဲ့ဒါဖြေရလည်းညနာစဉ်ဒီနေ့လည်းဒါလည်းပြည့်ဖြေရမယ်ဆိုလည်းဖြေရတော့မှာပဲပေါ့ဖြေဖြေလာတဲ့အခါကျွန်တော်တို့လက်ခံရမှာပဲဘယ်လိုဆိုအစောပိုင်းတော့ကျွန်တော်တို့လည်းပြင်ဆင်ထားတာပြီးရှိပေါ့ကျွန်တော်ဒီကြောင့်နေနဲ့ဆိုလည်းဒီခက်ခိုးလာလဲခိုးလာနိုင်တာပေါ့နော
်ဒီမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြောင့်မှာတိုက်ပွဲပကြခဏဖြစ်လို့ရှိတဲ့ကြားပြည်နယ်ဒေသခေါ်ကီနီဒီမိုဆူမြို့မှာလည်းအခုရက်ထဲမှာတိုက်ပွဲတွေဆက်တိုက်ရှိနေပါတယ်တိုက်ပွဲကြောင့်မြို့ပေါ်ကနေအိမ်တွေမှာလူမနေရဲကြတော့ဘဲနဲ့အများစုကစစ်ရှောင်နေရပါတယ်လနဲ့ကြိုက်တဲ့ဘိုးတွေကြာအသက်လူပြေးနေရတဲ့ဒေသခံတွေမှာနှစ်စင်ကျင်းပါလေးရှိတဲ့ဘာသာရေးအစင်လာတွေကိုအချင်းချင်းပြီးပဲပြုလုပ်နိုင်နေမယ်လို့ဒေသခံတူကပြောပါတယ
်ကျွန်တော်ဒီနေ့တက်မှာတော့ဟာပါနော်အဲဒေါ်လာမျိုးစစ်မှန်နေတာရေပေါ်ရင်တော့တောင်းနိုင်မယ်လို့မခင်ပါနော်အနေနဲ့ကျွန်တော်ကတော့လည်းကိုယ်ရေပေါ်ရင်ကျော်စင်မှုလောက်ပဲလုပ်နိုင်တယ်ပေါ့ဒါနဲ့ညမှန်ချက်အနေနဲ့တော့ဥက next year ပဲဆိုရင်တော့ကိုယ်ကလည်းမျိုးပြန်ပြန်ကြတာတော့သူ့ဝင်လို့ပြန်လို့ရမယ့်အနေအထားမျိုးမှာမရှိနိုင်ဘူးလို့ပြောတယ်
။ဆစ်ရှောင်းနေရသူတွေကတော့သူတို့ရောက်တဲ့အရက်မှာဘာသာရေးပွဲတွေကိုဆူတောင်းဝတ်ပြုပြီးတော့ပြည်သူအားလုံးငြိမ်းချမ်းဖို့အတွက်ပြုလုပ်တာလောက်နဲ့ပဲဖြတ်သန်းသွားဖို့ရှိတယ်လို့လည်းစစ်ပြေးဒုက္ခတဲ့တူကပြောပါတယ
်။ဆစ်ရှောင်းစခန်းတော်များတော့အနေအကျဉ်းတော့လုံးချမ်းနေကြတော့ဘာလို့ဒါတော့ပါလာကြီးသွားခွဲတူအနေနဲ့ဆိုတော့လေဒီလိုကမြစ်သွားလည်းနေပေါ့နော်ဆစ်မှန်မှစူတောင်းဖို့ရှိမယ်နားလေရောပြည်ပြည်အဲ့လိုမျိုးဒီကတ်တွေနေနေတဲ့လို့ပေါ်တဲ့သူစူတောင်းပေးရပါရင်တော့ရှိမယ်ဟုတ
်မြန်မာနိုင်ငံမှာအိုးရင်ဆုံးခွာထွက်ပြေးနေရသူပေါင်း1.3 million ကျော်ရှိထားပြီးတော့အဲ့ဒီထက်က1.3 million ကျော်ဟာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းထွက်ပြေးနေရတဲ့အရေးအတွက်ဖြစ်တယ်လို့ UNOCHA ကထုတ်ပြန်ပါတယ်တကယ်မြေပြင်မှာတိုက်ပွဲနဲ့လက်နက်ကင်အခြေအနေတွေကြောင့်ထွက်ပြေးနေကြတဲ့စစ်ပီးဒုက္ခတွေရည်တွက်ကတော့တိထက်ပိုများနိုင်တယ်လို့ရပ်ဘက်အဖွဲ့တွေကခံမှန်းကြပါရတယ်။စစ်ပီးလျှောက်မှုတွေတက်မှာအရွယ်ဆုံးလူမျိုးဘာသာစုံပါဝင်နေပြီးတော့သူတို့ဟာရိုးရာဒလိနဲ့ပေါ်တော်တွေကိုအရင်လိုဆင်နွှဲနိုင်ဖို့ခက်ခဲနေတဲ့အခြေအနေရှိပါတယ်။ခရစ်မတ်သချင်းသီဆိုတာဓမ္မသချင်းတွေကိုအတန်ကြီးကြီးဖွင့်တာလူစုလူဝေးနဲ့ပျော်ဝဲရှင်ဘောတွေကျင်းပတာဖျားရှိခိုးကြောင်းတွေမှာမီးလှဆင်တာနဲ့ပေါ်တော်နဲ့ပတ်သက်ပြီးတော့မိသားစုပုံလူမှုကွန်ရက်တွေပေါ်မှာတင်တာမျိုးတွေကိုဒီနှစ်ခရစ်မတ်ကာလမှာမပြုလုပ်ကြဘူးဘာသာရေးကောင်းဆောင်တွေကမြစ်တိုင်ရေးခံကြပါတယ်ခရစ်မတ်နဲ့နှစ်သက်ကူပေါ်တော်တွေကိုအိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုစာနာပြီးတော့ဖြတ်တန်းကြဖို့တိုက်တွန်းနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ရပါတယ်ခင်ဗျာကျွန်တော်သားညိုဦးပ
ါအပတ်စဉ်တင်ဆက်နေကြသတင်းထောက်မှတ်စုအပြင်မှာတော့ဒီစီးပွားရေးအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာမော်တော်ကားတင်သွင်းမှုကိုတနည်းနှိပါးကြပိတ်ပင်ထားပြီးတဲ့နောက်အခုတော့လျှက်စစ်ကားတည်တံ့တင်သွင်းခွင့်ပြုမယ်လို့ကြေညာထားပါတယ်တင်သွင်းခွင့်လျှောက်ထားတဲ့ကုမ္ပဏီ26ခုရှိပြီးတော့အများစုကတော့တရုတ်လျှက်စစ်ကားတွေကိုတင်သွင်းဖို့ဒါမှမဟုတ်လဲပြည်တွင်းမှာထုတ်လုပ်ဖို့ရှိနေကြပါတယ်ပြည်တွင်းလျှက်စစ်ကားတင်သွင်းအသုံးပြုရေးအစီအစဉ်မှာဖြစ်နိုင်ခြင်းနဲ့အခက်အခဲတွေအကြောင်းဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်
လက်ရှိကတော့ကျွန်တော်ကဒီကျွန်တော်ဒီမှာအခုဆွေးနွေးနေတာတော့ဒီတေယုတ် brand လေးရှိပါတယ်။ဒီနည်းရတော့ကျွန်တော်မပါပါဘူး။ဟု
တ်
ကဲ့။ဒီကိုကျွန်တော်ကိုယ်တိုင်လည်းဒါ BYD ဆိုတဲ့ဒီအမှတ်တေယုတ်အမှတ်တစ်စိတ်ကိုတင်နေမှုတော့ကျွန်တော်ဆောင်ပြေးနေဆောင်ရနေတယ်။အများစုကတော့ကျွန်တော်ကခုနကတေယုတ်ပါပဲ။ဒီနေရာတော့မရှိဘူးတခြား brand နဲ့လောလောဆယ်တော့မရှိဘူး
တရုတ်နိုင်ငံထုတ် BYD အမှတ်တစ်စိတ်လျှက်စစ်ကားတွေတင်သွင်းဖို့ပြင်ဆင်ထားတဲ့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပြတာပါမြန်မာနိုင်ငံတွင်းကိုလျှက်စစ်ကားတင်သွင်းမှုစီးမြင်တွေကိုကနေဦးစီမံကိန်းအနေနဲ့စစ်ကောင်စီကနိုဝင်ဘာလ17ရက်နေ့မှာထုတ်ပြန်ထားပါတယ်2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာ31ရက်နေ့အထိကနေဦးစီမံကိန်းအနေနဲ့ခွင့်ပြုမှာဖြစ်ပါတယ်လျှက်စစ်ကားတင်သွင်းခွင့်အတွက်လျှောက်ထားတဲ့ကုမ္ပဏီ26ခုထိရှိပြီဖြစ်ပြီးတင်သွင်းခွင့်ခွင့်ပြုချက်တော့အတိမပြုရသေးကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဒီလအတွင်းသတင်းစာရှင်းလင်းပွဲမှာပြောဆိုချက်ကိုကိုးကားပြီး Global New Light of Myanmar ကဖော်ပြပါတယ်။ဒေါက်တာဆွတ်ထွန်းကတော့ခွင့်ပြုချက်အခြေအနေကိုအခုလိုပြောပါတယ
်။တော်တော်ကြတော့အချိန်ကုန်ပြီ26ခုကတော့တင်းနေမယ်ထုတ်လို့မယ်ဆိုလို့ဆိုပြထားတယ်ဗျာ။အဲဒီတန်းမှာတော့ကုမ္ပဏီအချိန်ကတော့ဘူဝါဒအနေနဲ့တော့ကုမ္ပဏီကျွန်တော်တို့6ခုလောက်တော့သူတို့ရွေးချယ်ထားတယ်။တင်းနေပြုမယ်။ဒါပဲတော့ကြတော့အသေးစိတ်ကတော့ကျွန်တော်တို့ဟိုဆောင်ရွက်တက်ဆိုင်ရာစက်ကုန်ပြီးနေနေဆောင်ရွက်နေရဗျာ။ဒါတင်မို့ရှိနေတော့ pilot project ဆိုပြီးတစ်နှစ်ပေါ့နော
်
ဒီလာမဲ့2023ကိုတစ်နှစ်ကို pilot project ဆိုပြီးမှစီးပွားကူးနားဝင်ထဏာနဲ့မိထုတ်ပြန်တာရှိတော့ဒီ2023မှာတော့ဒါဘာလို့ဒီနိုင်ငံမှာတော့ဒီဘဝမှာဖြစ်စားနေတဲ့ EV ကအများပြားကျန်သွင်းထုတ်လုပ်တာမျိုးတွေရှိတာမျိုးလို့မြင်ပါတယ
်လျှက်စစ်မီမလုံလောက်မှုအခြေအနေဆိုတဲ့မြန်မာနိုင်ငံမှာလျှက်စစ်ကားတွေအတွက်အသွင်းနဲ့ station တွေကအခက်အခဲတစ်ခုဖြစ်နိုင်တယ်ဆိုတာကိုလည်းလျှက်စစ်ကတင်သွင်းမဲ့သူတွေကတွက်ဆထားကြပါတယ်။ဒီအခြေအနေကိုဘယ်လိုဖြေရှင်းဆောင်ရွက်နိုင်ကြရှိပါသလဲ။
ကျွန်တော်တို့ဒီမှာလက်ရှိခွင့်ပြုရတဲ့ပါတော့ဒီပေါ်တော့ EV ကတင်သွင်းမယ်တက်ဆင်ထုတ်လုပ်မယ်ဆိုရင်သူက charging station မှာဆိုတော့တွဲပြီးလိုပါတယ်။ Public charging station ပေါ့နော
်။အဲ
ဒါအရင်ကတော့ရန်ကုန်မြို့နေပြီးတော့မန္တလေးနဲ့ရန်ကုန်မန္တလေးအမြန်နားမကြီးမှာရှိတဲ့ဒီ Western Camp တွေမှာ Public charging station ပေါ့နော်။ဒါတွေကတွဲပြီးတော့မှပါပါတယ်ဘရကောမီတကူကအကြမ်းကြီးရောကားဘနစီတွင်းဒီ public charging station ဘယ်နှခုကားဝင်ယူပြီးဒီဆောက်ပေးရမယ်ဆိုတဲ့ချက်လည်းပါတယ်အဲ့တော့ကျွန်တော်ကတော့ဒီတိုင်းနဲ့ပေါ့နော်ဒီလာမယ့်2023မှာတော့ဘရကားတင်နေတဲ့ EV ကားတင်နေတဲ့ထုတ်လုပ်တဲ့ public charging station ဆောက်မယ်ပေါ့ဒီတိုင်းနဲ့တော့ဖြစ်လာတယ်တကူပဲပေါ့ကျွန်တော်တို့အတိုင်းမှာမေးစရာရှိတာပေါ့နော်လက်ထက်မီးနဲ့ပတ်သက်တဲ့အခါကျရင်ကျွန်တော်ကနှစ်ခက်ခဲရှိတယ်ဘူဒရမများလည်းဒါနဲ့ပတ်သက်ပြီးတော့ထောက်ပြတက်စင်ပြီးနေတဲ့ဘယ်လိုလုပ်မလဲပေါ့နော
်ဟုတ်ကဲ့
အဲတော့ကျွန်တော်တို့ကတော့ဒီလက်ရှိလည်းလက်တွေ့နေခက်ခဲရှိတော့ဒီ alternative အနေနဲ့ solar လိုဟာမျိုးပေါ့ကျွန်တော်တို့ charging station မှာထည့်သွင်းမှုပေါ့နော်ဒါလေးတော့ကျွန်တော်တို့စဉ်းစားနေ
လက်ရှိမှာတော့မြန်မာနိုင်ငံတွင်းကလျှက်စစ်ကားတင်သွင်းသူတွေကတရုတ်ထုတ်လျှက်စစ်ကားတွေကိုအဓိကတင်သွင်းကြဖို့ရှိပြီးတချို့ကတော့ပြည်တွင်းမှာအရင်ကရှိခဲ့တဲ့ကားတက်စင်တဲ့စက်ရုံတွေမှာတက်စင်ထုတ်လုပ်နိုင်ဖို့လည်းရှိမှန်းထားကြပါတယ
်။ကျွန်တော်များများတော့ကျွန်တော်တို့ကိုယ်တိုင်လည်းကားထုတ်လုပ်တဲ့စက်ရုံရှိရတယ်။ညီငါကကျွန်တော်တို့ကားထုတ်လို့ထုတ်နေအခုအဲစက်ရုံတွေကအင်းတို့ပါမယ့်နေရာတော့ဒီအင်ဂျင်ကားတွေတင်သွင်းမှုထုတ်လုပ်မှုခက်ခဲရှိတော့ဒီ EV ကားကိုတောင်းထုတ်မှဟာပေါ့နော်။ကျွန်တော်များများအဲ့ပုံစံမှာတင်သွင်းအောင်ထုတ်လုပ်တာတကယ်လည်းလုပ်မှာကျွန်တော်ကငွေရှိသားပြီးသားစက်ရုံတွေပစ္စည်းတွေရှိတယ်။အဲဒီမှာတချို့စက်ပိုင်းတွေကျောင်းလက်တက်ဆိုင်လိုက်ရုံနဲ့ modify လုပ်လိုက်ရုံနဲ့ကျွန်တော်က EV ကားကိုထုတ်လုပ်နိုင်တယ်ဖြစ်တဲ့ကြောင့်ပေါ့ကျွန်တော်ကအခုလည်းစလုံးကိုဒီကနေ့ထုတ်လုပ်မယ်လေ့ထားပ
ါဒါကတင်သွင်းရောက်ချလို့သူတွေရဲ့အစီအမံဖြစ်ပါတယ်တေယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါက်တင်တင်လွင်ကတော့လျှက်စစ် bus ကားတွေကိုသူမရဲ့ရန်ကုန် water bus line တွေနဲ့ချိတ်ဆက်နိုင်ရေးမျှော်မှန်းဆောင်ရွက်နေသူဖြစ်ပါတယ
်စီစဉ်လုံးရှာပါတယ်နောက်ပြီးတော့ partner အစ်တီချိုင်းတို့ကမ္ဘောဒီးယားတို့မှာ partner အစ်တီထည့်ရရှိတဲ့အတွက်အခုသူတို့နိုင်ငံတွေမှာပါစပြီးအသုံးပြုနေ EV bus သူတို့ EV bus တွေ EV charging station တွေဒီ EV bus တွေကိုမြန်မာပြည်ကိုအဲသူတို့တင်ပို့ဖို့ကိုရီးနဲ့ collaboration လုပ်ဖို့ပြောထားတာရှိတယ်ပေါ့နော်အဲကြတော့သူတို့ရဲ့ EV bus တွေကိုမိတ်ဆက်အနေနဲ့ရန်ကုန် water bus ရဲ့ jetty တွေနဲ့ချိတ်ပြီးတော့မြို့ထဲတွေမှာဒါဒီပြေးဆွဲသွားမယ်ဆိုတော့အဲလာမယ့်ဟိုပါပေါ့ near future မှာလာမယ့်အနာဂတ်မှာဆိုလို့ရှိရင်အဲ့ဒါလေးတွေကိုတော့ကိုယ်လည်းစီစဉ်နေတယ်
ကားတင်သွင်းခွင့်တစ်နှစ်နီးပါးရနာထားတဲ့ပြည်တွင်းကားစီးကွက်မှာတော့အခုလျှက်စစ်ကားတွေတင်သွင်းခွင့်ကိုစိတ်ဝင်စားနေကြပါတယ်ဈေးနှုန်းအနေနဲ့ကတော့ဓာတ်ဆီဒီဇယ်ကားတွေထက်ဈေးသက်သာဖို့မရှိဘူးလို့လည်းဒေါက်တာဆွတ်ထွန်းကပြောပါတယ
်ဓာတ်ဆီဒီဇယ်ဝယ်ရတာပဲတက်တာ initial cost ကတော့အခုကြီးကျွန်တော်တို့ပမာဏလူတွေကကားဆိုရင်ဒီ grade B မှာကြိုက်တယ်ဒေါ်နန်ကတိုင်းမိရတာဝင်ဝင်နေဆိုရင် grade မဆိုရင်မကြိုက်ဘူးနော်အဲ့တော့ grade B ရဲ့ကားဆိုရင်တော့ဒေါ်လာ2000ကျော်ရှိတာလက်ရှိငွေဈေးနဲ့ဆိုရင်အကြမ်းရင်း600 800လောက်မှာရဒီလိုနောက်ပိုင်းတော့ကျွန်တော်လည်းစဉ်းစားလာတယ်မီနီ EV ပေါ့နော်ဒီလိုပြည်သူလက်ခံတာမီနီ EV ဒါဆိုတော့ဒေါ်လာ1000ကျော်နဲ့ရဆိုတော့သူကအကြမ်းရင်းကတော့လက်ရှိနေထားမှာတော့ငွေဈေးပေါ်ပူတည်တာပေါ့နော်ဒေါ်လာဈေးနဲ့ပဲကျွန်တော်ကကုတ်လို့ပြီးတော့ဒီဘက်မှာငွေနဲ့တင်အောင်မှာဖြစ်တော့ပုံမှန်ဟုတ်သေးတဲ့ကားကြီးကဒေါ်လာ2000ကျော်ရှိတယ်ဒီလေကြိုက်ဒီအကျိုးပြီလို့ cost ဟာကားကြီးကတော့ဒေါ်လာ3000ကျော်ရှိတယ်တော့အမေကွာဝေးရတယ်များတော့ဒီကီလို400လို500လို600လို့ဒီရနိုင်တဲ့နေရာမျိုးရှိတာပေါ့နော်အဲဈေးကတော့အကျဉ်းချင်းဒေါ်လာ2000လောက်နေစားပြီးသွင်းလို့လောက်ကြထုံးနေရပါ
သင်္ကေတအစီအစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။အပြောင်းလဲမြန်ဆန်နေတဲ့ကမ္ဘာကြီးမှာဒီကနေ့ကြားနေရတဲ့အတန်တွေနှောင်းမှာကွဲပြောက်သွားနေတာမလို့အတန်တွေကိုတင်းစီထားနိုင်အောင်ပရတင်ကအတန်ပိုင်းကြွန့်ကျင်သူတို့ကစူးစမ်းနေပါတယ်။ဒီကနေ့အတွက်ဆန်းသစ်နေပေမဲ့နှောင်းမှာမကြားရနိုင်တော့မယ့်အတန်တွေကိုဘလိုနည်းနဲ့စုဆောင်းတင်စီနေတယ်လဲဆိုတာမဆုမျက်မှောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရရှင
်ဒီနေ့ခေတ်မှာသုံးနေကြတဲ့ခေတ်ရှိပြေးစမတ်ဖုန်းတွေမပေါ်ခင်ကဒီ Nokia လက်ကင်ဖုန်းမျိုးကကမ္ဘာမှာခေတ်ရှိအပြေးဆုံးနောက်ဆုံးပေါ်လက်ကင်ဖုန်းဖြစ်ခဲ့တာပါNokia ဖုန်းရဲ့ဖုန်းတန်ကအဲ့ဒီအချိန်တုန်းကတိတ်ကိုဆန်းတက်တဲ့အတန်ဖြစ်ခဲ့ပေမဲ့ဆယ်စုနှစ်ပိုင်းအကြာအခုအချိန်မှာတော့မကြားရသလောက်ပြောက်ွယ်သွားပါပြီ။အဲ့ဒီလိုတစ်ချိန်မှာခေတ်စားခဲ့ပြီးတဖြည်းဖြည်းပြောက်ွယ်နေတဲ့အတန်တွေကိုဗြိတိန်နိုင်ငံကအတန်ပိုင်းကျွမ်းကျင်သူအမှုပညာရှင် Stuart Fox ကထိမ့်သိမ်းနိုင်ဖို့စ조사နေပါတယ်။တစ်ချိန်တုန်းကဗြိတိန်မှာဆက်သွယ်ရေးအတွက်တိတ်ကိုအရေးပါခဲ့တဲ့ Red Phone Box အနီအောင်ဖုန်းရုံတွေဆိုလဲအခုဆိုရင်လန်ဒန်မြို့မှာရှားမရှားဖြစ်နေပါတယ်။လူတိုင်းဒီပါ Smart လက်ကင်ဖုန်းသုံးနေကြတဲ့ခင်မှာဒီဖုန်းရုံတွေကိုအမှတ်တရဓာတ်ပုံရိုက်ခြင်းနဲ့ကမ္ဘာလဲခီးတယ်တွေပဲစိတ်ဝင်စားကြပါတော့တယ်။အကျွေးစေးထက်သုံးရတဲ့အနီအောင်ဖုန်းရုံတွေကဖုန်းခေါ်တန်တွေမကြားရသလောက်ဖြစ်သွားပြီမို့ဒီအတန်တွေကိုထိမ့်သိမ်းထားနိုင်ဖို့စူးစမ်းနေတာဖြစ်တယ်လို့ Stuart Fox က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်
။ You think about there were hundreds of years during which the sounds of horses' hooves and bells and blacksmiths and that kind of thing.
ရင်းခွာတန်တွေ၊ခေါင်းလောင်းတန်တွေ၊ဗဘဲဘူကအတန်တွေလိုမြို့အဖြစ်ပုံဖော်တဲ့အတန်မျိုးတွေကိုနှစ်ပေါင်းရာနဲ့ကြည်အောင်ကြားခဲ့ကြဘူးပါတယ်။အဲ့ဒီနောက်ဆက်မှုတော်လှန်ရေးကြီးပေါ်ပေါက်လာတဲ့အခါမှာလဲတော်တော်လေးအချိန်ကြာခဲ့ပါတယ်။အဲ့ဒီအတန်တွေအခုမရှိတော့ပါဘူး။အခုဆိုရင်ကြားနေကြအတန်တွေက3-4နှစ်လောက်ပဲခံနေထင်ပါတယ်။တဖြည်းဖြည်းနဲ့ခင်မရှိတော့တဲ့အတန်တွေဖြစ်သွားပါတယ်။တချို့လူမှုကွန်ရက်တွေကအချက်ပေးတဲ့အတန်မျိုးတွေ၊ဖုံးမီတဲ့အတန်မျိုးတွေ၊လျှက်စစ်ကားရဲ့အတန်မျိုးအဲ့ဒါတွေတောင်တစ်နှစ်နှစ်နှစ်ကြာတာနဲ့ဒိတ်အောက်တဲ့အတန်တွေဖြစ်သွားပါတယ်။
အစ်စ်အစမ်းတွေဘယ်တော့မှနဲ့မတူအောင်အချိန်မြန်မြန်ပေါ်နေတဲ့ခင်မှာဒီနေ့ခစ်စာရာကတိတ်မကြခင်မှာပဲပျောက်ွယ်သွားနေတာမို့သမိုင်းမှာအတန်တွေပျောက်ပြတ်မသွားအောင်သူကထိမ့်သိမ့်နေတာဖြစ်ပါတယ် Obsolete sounds ပျောက်ွယ်သွားတဲ့အတန်များဆိုပြီး website ဆာမျက်နှာတစ်ခုပေါ်မှာဒီအတန်တွေကိုစူးစီးသိမ်းထားပါတယ်
Yes, so the Obsolete Sounds project it has just launched and that is I think the world's biggest collection of obsolete and disappearing sounds.
Obsolete Sounds project ကိုစလိုက်တာမကြသေးပါဘူး။ပျောက်ကွယ်သွားတော့မယ့်မကြတော့တဲ့အတန်တွေကိုကမ္ဘာပေါ်မှာအများဆုံးစုစည်းပေးမဲ့ project ဖြစ်မယ်ထင်ပါတယ်။ကမ္ဘာကြီးမှာကြားနေရတဲ့အတန်တွေကအရင်ကထက်ပိုပြီးအချိန်မြန်မြန်ပြောင်းလဲနေတယ်ဆိုတာကိုမိမောင်းထုတ်ပြကြင်တာပါ။အမြင်ပိုင်းတဲ့စာရင်အကြပိုင်းကိုအာရုံစိုက်မှုပိုနေကြတယ်ထင်ပါတယ်အခုခေတ်ကကြားရတာထက်မြင်ရတာကပိုးပြီးတော့လွှမ်းမိုးနေတဲ့အခြေအနေဖြစ်နေတာပါစာကြည့်လိုက်တွေလိုမှတ်တမ်းတင်သိမ်းထားတဲ့နေရာတွေမှာကလွဲလို့ယဉ်ကျေးမှုအတွက်အရေးကြီးတဲ့အတန်တွေအရေးကြီးလာနိုင်တဲ့အတန်တွေကိုသိမ်းဆီးထိမ့်သိမ်းထားဖို့ခက်ခဲပါတယ
် Obsolete Sounds webpage က Cities and Memory ဆိုတဲ့ website ပေါ်က online ဆာမျက်နှာတစ်ခုဖြစ်ပါတယ်အဲ့ဒီ Cities and Memory ဆိုတဲ့ website ပေါ်မှာလည်းနိုင်ငံပေါင်း100ကျော်ကအတန်ပေါင်း 9,000 ထက်မနည်းကိုနားထောင်နိုင်ပါတယ်။မြန်မာနိုင်ငံကအတန်တွေအပါအဝင်မူလဖမ်းယူထားတဲ့အတန်တွေနဲ့အဲ့ဒီအတန်တွေပေါ်မှာအတန်ပိုင်းဆိုင်ရာအမှုပညာရှင်တွေကထပ်ဆက်ဖန်တီးတဲ့ remix အတန်တွေကိုနှိုင်းရှင်နားထောင်နိုင်အောင်လို့လုပ်ပေးထားတာပါ။အဲ့ဒီ website ပေါ်ကအတန်တွေအလုံးကို British စာကြည့်လိုက်က digital နည်းနဲ့မှတ်တမ်းတင်သိမ်းဆည်းထားပေးပါတယ်။
So the sounds that are collected, they are all added to the Cities of Memory archive, so they all live on a sound map on citiesofmemory.com and that covers 110 countries.
Suzong Yadam Ya Atanri Alam Go, Cities of Memory website ma Suzi Tengbi Tawarai, citiesofmemory.com bo ga Miebo ma, သက်ဆိုင်ရာအလိုက်အတန်တွေချိတ်ဆက်ပေးထားပါရယ်အဲ့ဒီမြေပုံပေါ်မှာလောလောဆယ်နိုင်ငံပေါင်း130ကျော်ကအတန်ပေါင်း 9,000 ထက်မနည်းရှိပါရယ်အမှုပညာရှင်ပေါင်း 1,000 လောက်စီကရထားတဲ့အတန်တွေပါအခုတွင်ကိုကမ္ဘာမှာအကြီးအကျယ်ဆုံးအတန်တွေစုစည်းထားတဲ့ project တစ်ခုဖြစ်နေပြီထင်ပါရယ်ဗြိတိရှစာကြည့်လိုက်ကလည်းကျွန်တော်တို့စုဆောင်ရသမျှအတန်တွေအားလုံးကို digital အသွင်နဲ့မကြခင်ကစပြီးတော့မှတ်တမ်းတင်သိမ်းပေးနေပါပြီ website ပေါ်တင်ပေးသမျှအတန်တွေကိုနောင်လာနောင်သားတွေကြားဖို့အတွက်ရေရှည်ထိမ့်သိမ့်ပေးတဲ့နီလန်ကောင်ဖြစ်ပါတယ
်မော်စကိုရိုက်တဲ့အတန်လက်နှိပ်ဆက်ရိုက်တဲ့ dial up modem အတန်ဓာတ်လေကအဟောင်းကြီးဆင်းတက်တဲ့စသဖြင့်အခုခေတ်မှာမကြားရတော့တဲ့အတန်150ထက်မနည်းကို obsolete sounds project website ဆာမျက်နှာမှာနှာစင်နိုင်ပါတယ် walkman ကတ်ဆက်ဖွင့်တဲ့ video game ဆက်ဖွင့်တဲ့ စတဲ့တစ်ချိန်ကနှိပညာပိုင်းရှေ့ပြေးခဲ့တဲ့ဆက်တွေရဲ့အတန်တွေကိုလည်းကြားနိုင်ပါတယ်။ဟောရင်တုန်းကလူတိုင်းသုံးခဲ့ကြတဲ့ခက်မီပစ္စည်းတွေကအခုတော့သမိုင်းဆာမျက်နှာမှသာကျန်ခဲ့ပြီးမျိုးဆက်သစ်တွေမသိကြတော့တာမို့အဲ့ဒီပစ္စည်းတွေရဲ့အတန်တွေကိုပြန်ရှာသိမ်းနိုင်ဖို့အရေးကြီးတယ်လို့သူကထင်ပါတယ်။
Yeah, I mean, I'm really interested in sound, and I think, you know, the response to the project has been remarkable over the course of the last 5 years.
And I think that the project has been remarkable over the course of the last 5 years. And I think that the project has been remarkable over the course of the last 5 years. The project has been remarkable over the course of the last 5 years. And I think that the project has been remarkable over the course of the last 5 years. And I think that the project အတန်တွေဆိုတာကျွန်တော်တို့ ਨੇ နေ့စဉ်ရင်းနှီးနေတဲ့အရာဖြစ်ပြီးအရေးတည်ယူလို့တံပိုးထားတဲ့မှာတယ်။မြောက်ကိုရီးယားကပဲဖြစ်ဖြစ်ဘာလီကျွန်းကပဲဖြစ်ဖြစ်ကမ္ဘာတဝန်းကပေးပို့လာသမျှအတန်တွေကိုကျွန်တော်သိမ်းထားပါတယ်။အတန်တွေဖမ်းယူပေးတဲ့ကမ္ဘာတစ်ဖက်ချမ်းကလူတွေကိုတခြားကမ္ဘာတစ်ဖက်ချမ်းကဂီတဖန်တီးဖို့စူးစမ်းနေသူတွေနဲ့ကျွန်တော်ချိတ်ဆက်ပေးနိုင်တာကကျွန်တော် project အတွက်ဆုလက်တစ်ခုဖြစ်နေပါပြီ။
Cities and Memory website ကို2015ခုနှစ်မှာတည်းကသူစတင်တည်ထောင်ပြီးတော့အတန်တွေကိုစုဆောင်းယူနေတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့ကမြေအောက်ရထားသံ၊ဘာလီကျွန်းကပင်လယ်လှိုင်းသံ၊ရေခဲတောင်ကြီးတွေပြိုကျသံစသဖြင့်ကမ္ဘာဒေသစုံကအတန်ဖန်ပြီးပို့ပေးကြတဲ့အတန်တွေကိုအဲ့ဒီ website မှာစူးစီးသိမ်းထားပါတယ်။အခုခေတ်မှာ smartphone တွေကလည်းအတော်လေးအဆင့်မြင့်နေပြီးမို့အတန်တွေကိုအလွယ်တကူဖမ်းယူနိုင်တဲ့အတွက်ဘယ်သူမှစိုးမှတ်တမ်းလို့သိမ်းထားလို့ရပါတယ်။ဒီနေ့ခေတ်စားနေပေမဲ့နောက်မှကွဲပြောက်သွားနိုင်တာမို့ကိုစိတ်ဝင်စားတဲ့အတန်မျိုးဆိုရင်ဖမ်းယူစူးစမ်းသိမ်းဆည်းထားတာမမှားဘူးလို့ထင်ပါတယ်ရှင်ကျွန်မစူမြမပ
ါမစူမြမတင်ဆက်နေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တသက်ရောင်သတင်းလွှာကိုနားဆင်ကြမှာပါကုန်လုံးနှုတ်မဲ့2022ခုနှစ်အတွင်းထွက်ခဲ့တဲ့ရုပ်ရှင်ကားရီထဲမှာ Top Gun Maverick အကောင်ဆုံးရုပ်ရှင်လို့ NBR ရုပ်ရှင်အကဲဖြတ်အဖွဲ့တစ်ဖွဲ့ကရွေးချယ်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ Avatar ရုပ်ရှင်ကားသစ်မိတ်ဆက်ပွဲကျင်းပသွားပါပြီ။ဒီလိုကမ္ဘာသလွားကထင်မောကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုတော့တက်တန့်ရောင်သတင်းလောအစီအစဉ်မှမအေးသနာကျော်တင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေရတဲ့ချစ်ပေါ်ကြော်ကြားသူတွေအမှုပညာလောကကသတင်းတူတွေပါ යි ကိုတက်တက်ရောင်တွေမှာပြောပြပေးသွားပါမယ်ကျမအေးဆန်းပါကြောပါမကြာခင်ကုန်ဆုံးတော့မဲ့2002ခုနှစ်တွင်မှာထွက်ခဲ့တဲ့ Hollywood ရုပ်ရှင်ကားတွေ Top Gun Maverick ရုပ်ရှင်ဇာတ်ကားကအကောင်းဆုံးရုပ်ရှင်ကားအဖြစ်နဲ့ National Review Board NRB ဆိုတဲ့အမျိုးသားရုပ်ရှင်သုံးသပ်ရေးဘုတ်အဖွဲ့ကကြီးညာလိုက်ပါတယ် NRB ဘုတ်အဖွဲ့ကရုပ်ရှင်စိတ်ဝင်စားသူတွေပညာရှင်တွေနဲ့တသက်ဖွဲ့ထားတဲ့အဖွဲ့ဖြစ်ပြီးတော့တခြားရုပ်ရှင်အမှုပညာဘာအဖွဲ့စည်းနေမှာချိတ်ဆက်ပတ်သက်မှုမရှိပေမဲ့လေသူတို့အဖွဲ့ကဒီဇက်ကောင်းကို2002ခုနှစ်အတွင်းအကောင်းဆုံးရုပ်ရှင်လို့ရွေးချယ်လိုက်တာကဒီရုပ်ရှင်ကရရှိထားတဲ့အောင်မြင်မှုတွေမှာတွားပြီးတော့ထပ်ဆင့်ဂုဏ်ပြုမှုဖြစ်ပါတယ်ဒီရုပ်ရှင်ကတစ်ကမ္ဘာလုံးရုံတင်ဝင်ငွေဒေါ်လာ10,500ရရှိထားပြီးတော့အကယ်ဒမီဆုတွေတက်ကြွစင်းမှာပါဝင်ခဲ့တာလည်းဖြစ်ပါရဲ့ Top Gun မင်းသား Tom Cruise ကလည်းရုပ်ရှင်ထုတ်လို့ရေးထူးချွန်မှုအတွက်ချီးမြှင့်တဲ့ David O. Selznick ထူးချွန်စုချီးမြှင့်ခံရမယ်လို့ Producer Guild ဆုချီးမြှင့်ရေးအဖွဲ့ကကြေညာပါတယ်ဖေဖော်ဝါရီလမှာဆုကိုချီးမြှင့်မှာဖြစ်ပြီးတော့ဒီဆုကဝိုင်းရင်မင်းသားကြီး Tom Cruise အတွက်အခုတစ်ခါဆုပေးရသည်မှာပထမဦးဆုံးရတဲ့အဓိကဆုကြီးတစ်ခုဖြစ်ပါလိမ့်မယ်မင်းသားတမ်ကရုစ်ကိုရုပ်ရှင်တရုတ်ဆောင်ဖြစ်ပေလူတွေပိုသိကြပေမဲ့လေသူကလွန်ခဲ့တဲ့နှစ်30နေပါ1996ခုနှစ်ထဲကရုပ်ရှင်ဇာတ်ကားတွေကိုထုတ်လုပ်သူလုပ်နေခဲ့တာပါ Mission Impossible ရုပ်ရှင်နဲ့ဆောင်ပါတယ်ဒီကားက Trapeze 6ကားနောက်ပြီးတော့အခု2023နဲ့2024တို့မှာထွက်မဲ့ Mission Impossible 9ကားမြောက်နဲ့10ကားမြောက်ကားတို့အပြင်သူပါဝင်တရုတ်ဆောင်တဲ့ Vanilla Sky The Last Samurai နဲ့ Top Gun Maverick ဇာတ်ကားတို့ကိုလည်းသူထုတ်လုပ်တာပါသူမပါဝင်တဲ့ရုပ်ရှင်ဇာတ်ကားတွေကိုထုတ်လုပ်သူလုပ်တာလည်းရှိပါတယ်။မင်းသား Tom Cruise ကတရုတ်ဆောင်မှာတပတ်ကန်းကတော်တယ်လို့ရုပ်ရှင်ထုတ်လုပ်ရေးအပိုင်းမှာလည်းတိတ်ကိုတော်ပါတယ်လို့ Producer Guild ဆုချင်းမြင့်အဖွဲ့ရဲ့ဥက္ကဋ္ဌတွေကအကြေညာချက်ထုတ်ပြန်ပါတယ်။ဆုချင်းမြင့်ပွဲကိုတော့ February 25ရက်နေ့မှာ Los Angeles မြို့က Beverly Hilton Hotel မှာကျင်းပမှာဖြစ်ပါတယ်။ Hollywood နာမည်ကျော် Director James Cameron ရိုက်ကူးပြီးတော့နာမည်ကျော်မင်းသားမင်းသမီးတွေဖြစ်တဲ့ Sam Worthington နဲ့ Zoe Saldana တို့ပါဝင်တရုတ်ဆောင်ထားတဲ့ Avatar The Way of Water ဇာတ်ကားမိတ်ဆက်ပွဲကိုတော့ဒီဇင်ဘာလ9ရက်နေ့ကပဲတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာကျင်းပသွားတာပါ။
IFC Mall မှာကျင်းပတဲ့ဒီရုပ်ရှင်မိတ်ဆက်ပွဲကိုတော့ဇကာမှာပါဝင်တရုတ်ဆောင်ထားတဲ့မင်းသားမင်းသမီးတွေရောက်လာပြီးတော့ပြည်သက်တွေဝမ်းသာအားရစောင့်ကြိုနှုတ်ဆက်ခဲ့ပါရဲ့။တောင်ကိုရီးယားပြည်သက် EU လင်ကဆိုရင်သူရုပ်ရှင်ထဲမှာပဲမြင်မှုတဲ့တရုတ်ဆောင်တွေကိုအပြစ်မှမြင်ရတော့အထူးဝမ်းသာပါတယ်လို့ပြောပါရဲ့
။ဘုဘဘွိုက်ဆပ်ပြော။ဘယ်ဘုဘတို့이제실제로처음만난데
မင်းသားမင်းသမီးတွေရန်ကိုချောကြတယ်လို့ပြောသွားတာပါ။2009ခုနှစ်မှာရုံတင်ပြသခဲ့တဲ့ Avatar မူရင်းပထမရုပ်ရှင်ဇာတ်ကားကတကမ္ဘာလုံးပြသဝင်ငွေဒေါ်လာတန် 2,800 ရရှိခဲ့တာပါ။အခုအသစ်ထွက်တဲ့ Avatar The Way of Water ရုပ်ရှင်ကတော့ဒီဇင်ဘာလ16ရက်နေ့မှာနိုင်ငံတော်တော်များများမှရုံတင်မှာဖြစ်ပါတယ
်။ Took my crew to Japan, party like Kardashians. Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မယေတနာကြောတင်ဆက်နေတဲ့တတန်ရောင်သတင်းလွှာကိုကြားခဲ့ရတာပါရှင်။တတရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေကိုတော့ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်နာစီယံဆိုတဲ့အောက်မှာကဏ္ဍအလိုက်video tv သတင်းလွှာ tv magazine နဲ့ video သတင်းတို့တွေကိုပြန်လည်ကြည့်ရှုနာဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းပြောပြပေးပါရှင
်။ကုလသမဂ္ဂထွေထွေညီလာခံ credit share comedy ကတာမတ်ကြီးဦးကျော်မိုးတွန်းကိုမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ထားရှိပြီးနိုင်ငံကိုစားပြုမှုအရေးကိုတော့ဆိုင်းငံ့ထားမယ်လို့ကုလသမဂ္ဂကရရှိတဲ့သတင်းကအတည်ပြုပါရယ်။တနင်္လာနေ့ကျင်းပတဲ့ကုလသမဂ္ဂမှာနိုင်ငံကိုစားပြုမှုတက်မှတ်ထားတဲ့ Credit Share Comedy အစည်းအဝေးကနေတန်မတ်ကြီးဦးကျော်မိုးထွန်းကိုနေမြဲအတိုင်းနောက်ထပ်သက်တမ်းတစ်နှစ်ထားရှိဖို့သဘောတူညီဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ကုလသမဂ္ဂမှာနိုင်ငံကိုစားပြုမှုအရေးကိုဆိုင်းငံ့ထားကြဖို့ကော်မတီဝင်တွေကသဘောတူညီခဲ့တာဖြစ်ပါတယ်။VOA ကနေဦးကျော်မိုးထွန်းကို Credit Share Comedy အစည်းအဝေးဆုံးဖြတ်ချက်မတိုင်ခင်တရက်ကတွဲဆုံမေးမြန်းရာမှာယူကရိန်းကိုကူညီနေတယ်လို့မြန်မာပြည်သူတွေလည်းကူညီဖို့ကုလသမဂ္ဂမှာပြောကြားခဲ့ပြီးယူကရိန်းအရေးနဲ့ပတ်သက်လို့လည်းကုလသမဂ္ဂမှာထောက်ခံပြောကြားခဲ့ကြောင်းပြောပါတယ်။ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ရုပ်မြင်သံကြားကနေအစဉ်အလာထုတ်လွှင့်နေကြနှစ်ကုန်သတင်းစာရှင်းလင်းပွဲဒီနှစ်တော့ကျင်းပမှာမဟုတ်ပါဘူး။ဒါဟာဆယ်စုနှစ်တခုအတွင်းပထမအဆုံးအကြိမ်လည်းဖြစ်ပါတယ်။တခါတလေနိုင်နဲ့ချီကြရတဲ့ဒီသတင်းစာရှင်းလင်းပွဲမှာပြည်တွင်းပြည်ပသတင်းတောက်တွေရဲ့မေးခွန်းကိုသမ္မတပူတင်ဖြေကြားတဲ့အထင်ကရအခါသမယလည်းဖြစ်ပါတယ်။နှစ်တခုမတိုင်ခင်သတင်းစာရှင်းလင်းပွဲရှိမှာမဟုတ်ကြောင်းရုရှားအစိုးရပြောခွင့်ရဒီမီထရိုပက်စကော့ကပြောကြားပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံနဲ့အတူသွေးစည်းညီညွတ်ပြီးမှတ်မိတ်မတုံဆက်လက်ထောက်ခံမယ်ဆိုတာကိုစက်မှုထိပ်သီးခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေကတနင်္လာနေ့မှာထပ်လောင်းအတည်ပြုလိုက်ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုတုံ့ပြန်ရေးအတွက်ယူကရိန်းဘက်ကအရေးပေါ်လိုအပ်နေတဲ့စစ်ရေးနဲ့ကာကွယ်ရေးပစ္စည်းတွေဖြည့်ဆည်းပေးဖို့လည်းကတိပြုကြပါတယ်။ယူကရိန်းနိုင်ငံတဝမ်းမြို့တွေကအရေးကြီးတဲ့အခြေခံအဆောက်အုံတွေအထူးသဖြင့်စွိုင်းအင်ရေပေးဝေရေးစက်ရုံတွေကိုအထူးပြစ်မှတ်ထားပြီးရုရှားတို့ကလူမဆန်စွာရဲရဲဆက်ဆက်တိုက်ခိုက်နေတာကိုလည်း G7 နိုင်ငံတွေကပြင်းထန်စွာရှုံချလိုက်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။အီရန်အစိုးရစန့်ကျင်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးအချင်းသားတယောက်ကိုထပ်မံကြိုးပေးကုမြက်လိုက်ကြောင်းအီရန်တာဝန်ရှိသူတွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ။
တဲ့အချင်းချုပ်ကိုကိုခင်မောင်စိုးမင်းကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Dara Smith တို့ဖြစ်ပါတယ် VOA American တိုင်းရဲ့ဒီကနေ့မနေ့ဖက်အစီအစဉ်တွေကတော့ line to meter 3049နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနောင်လောပါThank you.
This program has come to you from the Voice of America, Washington.